သနာတော်နှစ်2554ခုနှစ်မြန်မာတက္ကရာ1382ခုနှစ်တပေါင်းလာဆန်း၈ရက်နေ့ခရစ်တက္ကရာ2011ခုနှစ်မတ်လ12ရက်နေ့စနေနေ့မှာတရားဝရီတိုင်းဒေသကြီးဖြာပုံမျိုးမင်းကြောင့်မကုံဤပဒနာဓမ္မရိတ်တာ၌ကျင့်ပါပြုလို့အပ်သောမကုံဤပဒနာဒိဋ္ဌတရားစကားဘမှာခဏိပရိစ္ဆသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကာလတုန်းကဘုရားရှင်ကရောမြတ်ကြီးတာဝတိပြုံမွန်စေတဝန်ကျောင်းတော်မှာသတင်းတော်တော်မူနေတဲ့အချိန်ခါမှာသောတိမြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာကခန္ဓာဆိုင်လို့သောတာပတိမညာသက္ကရာဂามိမညာနာဂามိမညာအရဟတမညာများအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာကခန္ဓာဆိုင်လို့သောတာပတိမညာများယနေ့ကြပါစေသက္ကရာဂามိမညာများယနေ့ကြပါစေအနာဂါမိမညာမြတ်ရနိုင်ကြပါစေအရဟတမညာမြတ်ရနိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများယဓမ္မသမင်းစီစဉ်ကိုစတင်မှာဖြစ်ပါတယ်ယသဗျာသခင်ကရောမြတ်ကြီးကပရိစ္ဆသမုပ္ပါဒ်တရားတော်ကြီးကိုခေါ်ကြတော်မူခဲ့ပါတယ်အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပနာမရူပပစ္စယသလယရဏသလယရဏပစ္စယဖတ်သောဖတ်သပစ္စယဝေရဏဝေရဏပစ္စယတဏတဏပစ္စယဥပါဒနာဥပါဒနာပစ္စယဘောဘဝပစ္စယသာတိသာတိပစ္စယသရမရဏနော်တိတ်တိတ်တင်လေးပါပါစေဟုတ်လားသာတိပစ္စယသရမရဏံဒုက္ခပရိဒေဝဒုက္ခဒေါမနတုပါယသတ္တံဘဝန္တိဧဝမေတ္တသကေဝလတ္တဒုက္ခခန္ဓတ္တသမှုတယောဟောတိဒီလိုပါဠိတော်နဲ့မြတ်စွာဘုရားကဟောကြားပေးခဲ့ခြင်းဖြစ်ပါတယ်အဲဒီမှာသရမရဏဆိုတာကတော့ရှေ့တုန်းကဘုန်းကြီးတို့ပစ္စမတန်ခါယနာတင်တုန်းကရှိခဲ့တဲ့မူပေါ့အခုသရတန်ခါနာတင်တဲ့အခါကျတော့သရမရဏံလို့ဒီလိုပြောင်းပေးလိုက်တယ်။အဲဒါကြောင့်ဘုန်းကြီးတို့ယောဂီတွေလည်းပဲသရမရဏံလို့ဒီလိုပြောင်းပြီးတော့ရွတ်ကြပေါ့နော်။ဘာဖြစ်လို့သရမရဏံလို့ပြောင်းပြီးတော့ရွတ်လိုက်ရတယ်လဲဆိုလို့ရှိရင်သရမရဏဆိုရင်နောက်ဘက်ကပါတဲ့ဒုက္ခပရိဒေဝဒုက္ခဓမ္မနာတာဥပါယတာဒီပုတ်တွေနဲ့အတူတူဆိုတဲ့အဓိပ္ပာယ်ရောက်သွားတယ်။သရမရဏံလို့သိသိတင်နေထလိုက်တော့မတူဘူးတသက်စီဆိုတဲ့အဓိပ္ပာယ်ရောက်သွားတယ်။ရှေ့တုန်းကတော့တူတူပေါင်းထားတဲ့အခုနောက်ပိုင်းမှာခွဲပလိုက်တယ်။ဘာဖြစ်လို့ခွဲပလိုက်တယ်လဲမေးမတူလို့ဘာဖြစ်လို့ပါလဲဘယ်လိုမတူတယ်လဲမေးရင်သာတိပစ္စယသရမရဏံသာတိတိဟုသောအကြောင်းတရားကြောင့်သရဖြစ်တဲ့မရဏဖြစ်တဲ့ဟုတ်လားမှန်ပါပါဘုရားသာတိဆိုတာကပရိသန္တိနေတာဖြစ်တာပေါ့မှန်ပါပါဖြစ်တာသည်သာတိဖြစ်ပြီးလို့ရှိရင်ပညာအနေနဲ့ပြောရင်မအိုပဲမနေဘူးမနာပဲမနေဘူးမသိပဲမနေဘူးမွေးလာတဲ့ပုဂ္ဂိုလ်တိုင်းဟာသိကိုသိရမယ်မှန်ပါပါအဲ့ဒါသာတိရဲ့မောချအကျိုးပရမတ်အနေနဲ့ပြောရင်ဖြစ်လာတဲ့တရားတွေဟာပြက်ကိုပြည့်ရမယ်မပြည့်တဲ့တရားမရှိဘူးဒါကဇာတိရဲ့မုန်ချအကျိုးမုန်ချအကျိုးဆိုတာဘာပြောတာလဲကျင်းသည်ရမယ်အကျိုးလို့ဒီလိုတွေပဲရတယ်နော်ဒုက္ခပရိဒေဝဒုက္ခဒေါမနတာဥပါယသဆိုတဲ့တရား၅မျိုးကတော့ကျင်းသည်ရမယ်အကျိုးမဟုတ်ပါဘူးတဲ့ရသင့်တဲ့ပုဂ္ဂိုလ်များရမယ်မရသင့်တဲ့ပုဂ္ဂိုလ်များမရဘူးဖြစ်သင့်တဲ့ပုဂ္ဂိုလ်တွေဖြစ်မယ်မဖြစ်သင့်တဲ့ပုဂ္ဂိုလ်တွေဘာဖြစ်လို့တော့ဆိုတော့အဲ့ဒီတရား၅မျိုးကဒေါသကိုအခြေခံပြီးဖြစ်တာဒေါသကိုဒေါသအခြေခံပြီးဖြစ်တော့ဒေါသရှိတဲ့ပုဂ္ဂိုလ်များမှာတောကစားတဲ့၅မျိုးဖြစ်တယ်ဒေါသမရှိတဲ့ပုဂ္ဂိုလ်များမှာတောကစားတဲ့၅မျိုးမဖြစ်ဘူးအဲ့ဒီလို ချိန်သေးတွက်လို့မရဘူးတဲ့ချိန်သေးမဟုတ်ချရရှိမဲ့အကျိုးတရားမဟုတ်ပါဘူးအကျိုးချိန်သေးရမဲ့အကျိုးနဲ့ချိန်သေးမရမဲ့အကျိုးသဘောချင်းတူရလားမ
တူပါဘ
ူးခင်ဗျာအဲ့ဒါကြောင့်မလို့ခွဲပလိုက်တာနော
်
သရမရဏသည်ဇာတိရဲ့ချိန်သေးမဟုတ်ချရမဲ့အကျိုးသောကပရိသေဝဒုက္ခဒေါမနတာဥပယတာတရား၅မျိုးဒုက္ခကျင့်သိရမယ်ကျိုးတရားမဟုတ်ပါဘူ
း
ဒေါသရှိတဲ့ပုဂ္ဂိုလ်များမှသာရပါတယ်ဒေါသမရှိတဲ့ပုဂ္ဂိုလ်များမှအဲ့ဒီလိုအစဉ်ချင်းမတူသည့်အတွက်ခွဲပြီးတော့ပြောလိုက်တာအဲ့ဒီလိုခွဲပြောခြင်းအပြင်ဘာအကျိုးတရားမှုရှိတယ်လဲဆိုရင်သင်္ခါအနေနဲ့ရည်တွက်တဲ့အခါကျတော့သရမရဏအဋ္ဌိပဲရည်တွက်ပါတယ
်
သရမရဏအဋ္ဌိပဲ
ရ
ည်တွက်ပါတယ်သောကပရိဒေဝဒုက္ခဒေါမနတာဥပါယတာပါဠိတော်ထဲမှာပါပါတယ်ဒါပေမဲ့သင်္ခါအနေနဲ့ထည့်သွင်းရည်တွက်ထားတာတွေ့လ
ား
မတွေ့ပါဘူးเนา
ะ
သင်္ခါမှာသရမရဏနဲ့ပဲဆုံးထားတယ
်
စက်ဝိုင်းကိုတည်တည်ချာချာကြည့်ပေါ့ဇာတိပြီးတော့ပါလေသရမရဏမှာဆုံးနေတယ်ပရိသတ်သမောပ္ပါဠိတော်ကအရေလောင်းနဲ့တင်ဆုံးပြီလ
ား
ဆုံးပြီပါဘုရားဒါရဘလူရိရှိသေးလဲသောကပရိဒေဝဒုက္ခဒေါမနတာဥပါယာတနောက်ထပ်တရား၅မျိုးရှိသေးတယ
်
ဟုတ်တယ်မဟုတ်လားအရေတရား၅မျိုးသည်ပါဠိထဲမှာပါတယ်သင်္ခါရထဲမှာမပါဘူးခြံထားတယ်ဘာဖြစ်လို့ခြံထားတယ်လဲဇာတိရဲ့မုန်းချအကျိုးမဟုတ်လို့ခြံထားတယ
်
ဘာဖြစ်လို့ခြံထားတာလဲသာတိရဲ့မုတ်ချအကျို
း
မဟုတ်လို့ခြံထားတယ်ဒီလိုမှတ်ပေါ့နော
်
ဟုတ်ပြီအားလုံးပေါင်းလိုက်တဲ့အခါကျတော့အင်္ဂါအနည်းနဲ့ပြောမယ်ဆိုရင်အဝိဇ္ဇာကနိသရမရဏအဋ္ဌိအင်္ဂါဘယ်နှပါလဲအင်္ဂါ7ပါးကိုဒီတိုင်းကြည့်လိုက်မယ်ဆိုရင်အတိတ်တွေမခွဲနဲ့အနာဂတ်မခွဲနဲ့ပစ္စုပန်မခွဲနဲ့ကာလနဲ့မပိုင်းခြားဘဲနဲ့ရိုးရိုးလေးရည်တွဲကြည့်လိုက်မယ်ဆိုရင်အဝိဇ္ဇာသင်္ခါရဝိညာဉ်နာယောသလာယရဏခန္ဓာဝေရဏတဏဥပါဒံကမ္မဘဝဇာတိသရမရဏเนาะအကြောင်းအကျိုးတော်မှမခွဲတော့ဘူးဆိုရင်အကြောင်းနဲ့အကျိုးတော်မှမခွဲတော့ဘူးဆိုရင်ကမ္မဘဝလို့မပြောတော့လဲဘဝလိုပဲပြောလိုက်တော့ဟုတ်တယ်မလားကမ္မဘဝလိုပြောတာဘာဖြစ်လို့ကမ္မဘဝလိုပြောရတာလဲမင်းရင်အကြောင်းအကျိုးခွဲထားလို့ဘာဖြစ်လို့ပါလဲအကြောင်းအကျိုးခွဲထားတဲ့နေရာကြတော့ခွန်ကြီးတို့အကြောင်းအကျိုးလည်းခွဲထားတယ်တစ္ဆာလည်းခွဲထားတယ်ဆိုတော့ဘဝကအကြောင်းတမုဒိယတစ္ဆာနေရာမှာသူရောက်နေတယ
်
ဟုတ်တယ်မလားအဝိဇ္ဇာသင်္ခါရကအကြောင်းသမုဒိယသစ္စာဝိညာဏယောသလာယရဏဖတ်တာဝရဏကအကျိုးဒုက္ခသစ္စာတဏှာဥပါဒကမ္မဘဝဒုက္ခအကြောင်းသမုဒိယသစ္စာဇာတိသရမရဏကအကျိုးဒုက္ခသစ္စာအကြောင်းကျိုးလဲခွဲထားလိုက်တယ်သစ္စာလဲခွဲထားလိုက်တယ်ဆိုတဲ့အခါကျတော့ဘဝကဘယ်ထဲရောက်နေလဲအကြောင်းနဲ့ရောက်ဟုတ်တယ်မဟုတ်လားအကြောင်းနဲ့ရောက်နေတယ်ဘာသစ္စာနဲ့ရောက
်
အကြောင်းလည်းဖြစ်တယ်သမုဒိယသစ္စာလည်းဖြစ်တယ်ဆိုရင်ယောယောတဏဘဝလို့ပြောလို့မရတော့ဘူ
း။
ဘာဖြစ်လို့မရတာလဲ
။
အကြောင်းကျိုးခွဲယုံနဲ့ဘာဖြစ်လို့ကမ္မဘဝလို့သိချပေါ်ပြောလိုက်ရတာလဲ
။
အဲဘဝဆိုတာကနှစ်မျိုးရှိတယ်။ဘယ်နှမျိုးလဲ
။
ဘာဘဝနဲ့ဘာဘဝလဲ
။
ကမ္မဘဝနဲ့ဥပပတ္တိဘဝလို့နှစ်မျိုးရှိတယ
်
ဟုတ်တယ်မဟုတ်လားမြတ်စွာဘုရားဟောစဉ်တော့ကနှစ်မျိုးဟောတာလားတစ်မျိုးတည်းဟောတာလားတစ်မျိုးတည်းဟောတာရသိမ့်လို့နှစ်မျိုးခွဲပြစ်တာမြတ်စွာဘုရားကဘယ်လိုဟောလဲဥပါဒနာပစ္စယဘဝဘဝပစ္စယဇာတိဒီလိုပဲဟောလိုက်တာအဲဒီလိုပဲဟောလိုက်တော့အကြောင်းကြောင့်မခွဲဘူးဆိုရင်ဥပါဒံဘဝဇာတိသရမရဏဒါပဲဒါလေးပဲရှိတယ
်
ဟုတ်တယ်မဟုတ်လားအကြောင်းကျုပ်ခွဲလိုက်တဲ့အခါကျတော့ဘဝထဲမှာအကြောင်းဘဝရှိတယ
်
အကျိုးဘဝရှိတယ်အကြောင်းဘဝကဘာသစ္စာအကျိုးဘဝကဘာသစ္စာအကြောင်းကျုပ်မတူသလိုသစ္စာလည
်း
မတူတော့ဘူးဒီတော့သစ္စာလည်းခွဲပြောမယ်အကြောင်းကျုပ်လည်းခွဲပြောမယ်ဆိုရင်ဘဝလိုရိုးရိုးပြောလိုက်ရင်ဥပပ္ပတ္တိဘဝပါလာခဲ့တော့အဆင်မပြေဘူ
း
ဘ ဘာဖြစ်လို့တော့ဥပပရိဘဝကအကြောင်းမဟုတ်ဘူးအကျိုးဘာသစ္စာလဲဒုက္ခသစ္စာအဲ့ဒါကြောင့်အကြောင်းကျုံးလဲခွဲမဲ့သစ္စာလဲခွဲမဲ့ဆိုရင်ဥပပတ္တိဘဝထက်ရည်တွယ်လို့ဖြစ်ပါမလ
ား
မဖြစ်တော့ဥပပတ္တိဘဝသူနဲ့တော်တဲ့နေရာပို့လိုက်စမ်းဘယ်ပို့မလဲဒုက္ခသစ္စာဆိုတဲ့နံပါတ်၄ခွက်ထက်ပို့လိုက်တော့ဟုတ်တယ်မလားအဲ့တော့အကြောင်းကျုံးခွဲမဲ့သစ္စာခွဲမဲ့ဆိုရင်ဥပပတ္တိဘဝဖယ်ထုတ်ပလိုက
်
ဘယ်လိုပဲကြံတော့ကမ္မဘဝပဲကြံကမ္မဘဝပဲကြံတော့တယ်နော်အဲ့ဒါကြောင့်မလို့အကြောင်းအကျိုးအနေနဲ့ခွဲမဲ့သစ္စာနေနဲ့ခွဲမဲ့ဆိုရင
်
တဏှာဥပါဒံကမ္မဘဝဒီလိုပြောရမှာဘယ်လိုပြောမလဲတဏှာဥပါဒံကမ္မဘဝအကြောင်းအကျိုးလည်းမခွဲဘူးသစ္စာလည်းမခွဲဘူးဆိုရင်တဏှာဥပါဒံဘဝဟောအင်္ဂါ၁၂ပါးကိုရိုးရိုးလေးပဲရည်တွားလိုက်မယ်ဆိုအကြောင်းအကျိုးလည်းမပါဘူးသစ္စာလည်းမပါဘူ
း
ရိုးရိုးလေးပဲရည်တွားလိုက်မယ်ဆိုရင်တဏှာဥပါဒံဘဝသာတိသရမရဏဒီလိုမဟုတ်လားအဲ့ဒါကြောင့်ရှစ်တွယ်ကိုရည်တွက်တဲ့နေရာမှာအင်္ဂါ၁၂ပါးကိုရည်တွက်မယ်ဆိုရင်ဘဝလို့ရည်တွက်ပ
ါ
ကျန်တဲ့9တွယ်ရည်တွက်မယ်ဆိုရင်ကမ္မဘဝလို့ရည်တွက်ပ
ါ
မှန်ပြီလား အင်္ဂါ၁၂ပါးတဲ့အတွက်ကိုရည်တွက်ရင်ဘယ်လိုရည်တွက်မလဲဘဝလို့ရည်တွက်ပါနော်ကျန်တဲ့9တွယ်ကိုရည်တွက်ရင်ဘယ်လိုရည်တွက်မလဲဘာဖြစ်လို့တော့ကျန်တဲ့ခုနှစ်သွဲကအကြောင်းကျိုးခွဲပြီးတော့သစ္စာခွဲပြီးတော့ရည်တွက်တာအင်္ဂါ၁၂ပါးကြတော့အကြောင်းကျိုးလည်းမခွဲဘူးသစ္စာလည်းမခွဲဘူးဒီလိုမဟုတ်လား အကြောင်းကျိုးမခွဲဘူးဆိုတာကတော့ဘုန်းကြီးတို့သစ္စာအနေနဲ့မခွဲတာပြောတာပေါ့နော
်
ယောတနာအကြောင်းကျိုးဆက်တယ်မှုကတော့မရှိဘူးလားရှိဒါကတော့ရိုးရိုးလေးဆိုတော့အဲ့ဒီနေရာမှာဥပပတိဘောပါလဲသစ္စာမရှိဘူးဘယ်လိုအကြောင်းကျိုးဆက်သွဲတယ်လဲအင်္ဂါအနည်းနဲ့ပြောပြီးတော့အင်္ဂါအနည်းနဲ့အကြောင်းကျိုးဘယ်လိုဆက်သွယ်မလဲဆိုရင်အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်ဒါပဲဟုတ်တယ်မလားဘာလဲအဝိဇ္ဇာကြောင့်အတိတ်လည်းမပါဘူးအနာဂတ်လည်းမပါဘူးပြစ္ဆောက်ပါလည်းမပါအကွက်တွေအကောင်လုံးဖြတ်ပလိုက်တော့ဟုတ်လားမင်းကြောင့်နေအကောင်လုံးဖြတ်ပလိုက်အကွက်တွေအကောင်လုံးဖြတ်ပလိုက်ယောတနာလေးပဲရည်တွက်မယ်ဆိုရင်အဝိဇ္ဇာကြောင့်သင်္ခါရဖြစ်ပါတယ်ဒါပဲအဲ့ဒီလည်းခုတည်းကိုကြည့်မယ်ဆိုရင်ဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးဒါပဲမဟုတ်လားအကွက်အနေနဲ့ဆွဲထားလိုက်တော့ဒါအဝိဇ္ဇာနဲ့သင်္ခါရသည်အကျောင်းတဏှာတဏှာဘာရကမ္မဘဝသည်အကျောင်းဒါအကွက်အနေနဲ့ပြောလိုက်တာမဟုတ်လားအခုခေါင်းတော်ပြိဿတွေကအကွက်တွေဖြတ်ပလိုက်ပြီဘာမှရှိတော့သင်္ခါရ12ပါးပဲရှိတော့တယ
်
သင်္ခါရ12ပါးပဲသိကြပဲရှိတော့တယ်အကွက်တွေမရှိတော့ဘူးဆိုရင်အဝိဇ္ဇာကြောင့်သင်္ခါရဖြစ်တဲ့အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးအကြောင်းတရားမှန်သည်မြဘာသစ္စာအကျိုးတရားမှန်သည်မြဘာသစ္စာဒီတော့ဒီနှလုံးထဲကိုကြည့်မယ်ဆိုရင်အဝိဇ္ဇာကအကြောင်းသမုဒိယသစ္စာသင်္ခါရကအကျိုးဒုက္ခသစ္စာဒီလိုမဟုတ်လားအကြောင်းတရားခိုက်တတ်မှဘာသစ္စာဖြစ်မယ်အကျိုးတရားခိုက်တတ်မှဘာသစ္စာဖြစ်မယ်အဝိဇ္ဇာကြောင့်သင်္ခါရဖြစ်ပါတယ်အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးအဝိဇ္ဇာအကြောင်းတရားကဘာသစ္စာသင်္ခါရအကျိုးတရားကဘာသစ္စာဒီလိုဖြစ်သွားတယ်နော်ဒါကဘုန်းကြီးတို့အင်္ဂါ၁၂ပါးနီးနဲ့ရည်တွက်တဲ့နေရာမှာပဲဒီနေ့ကိုအသုံးပြုလို့ရပါတယ
်
ကျန်တဲ့နေရာမှာဒီနေ့သွားရည်တွက်လို့မရဘူ
း
ကျန်တဲ့နေရာမှာကတော့အကွက်နဲ့သွားရတာကြီးဒီလိုလေးမှတ်ထားနော
်
အဲ့တော့အကွက်ဆွဲပြထားပြီမဲ့နေရာကအကွက်လုံးပြုတ်လို့မရဘူ
း
သင်္ခါရ12ပါးနည်းနဲ့ရေတွက်တဲ့နေရာမှာအကွက်ကိုအသုံးမပြုရဘူ
း
ဟုတ်ပြီဒီဘက်ကိုကြည့်လိုက်တဲ့အခါကျတော့သင်္ခါရကြောင့်ဘလူဖြစ်ပါလိမ့်သင်္ခါရကအကြောင်းဝိညာဉ်ကအကြောင်းအကြောင်းတရားမှန်သည်မဘာသစ္စာအကျိုးတရားမှန်သည်မဘာသစ္စာဒီတော့သင်္ခါရကဘာသစ္စာဝိညာဉ်ကဘာသစ္စာဝိညာဉ်ကြောင့်ဘသူဖြစ်ပါလိဝိညာဉ်ကအကြောင်းဉာဏ်ယုတ်ကဝိညာဉ်ကြောင့်တရားကဘာသစ္စာဉာဏ်ယုတ်အကျိုးတရားကဘာသစ္စာတခုချင်းတခုချင်းကြည့်ရင်အကြောင်းကသမုဒိယသစ္စာအကျိုးကဒီလိုတခုချင်းတခုချင်းကြောင်းကျိုးဆက်သွယ်ပြီးတော့သစ္စာဖွဲ့ပြတဲ့ဤကိုတဲ့ပဋိပန္နိတာမဲ့ပါဠိတော်မှာလာပါတယ
်
ဟုတ်တယ်မလားဟုတ်ပြီဒီဘက်ကိုကြည့်လိုက်တဲ့အခါကျတော့နာယုတ်ကြောင့်ဘယ်လိုဖြစ်ပါလိ နာယုတ်ကအကြောင်းသလာယရဏကအကျိုးနာယုတ်အကြောင်းတရားကဗတိသာသလာယရဏအကျိုးတရားကဗတိသာသလာယရဏအကြောင်းဘယ်သူဖြစ်ပါလိမ့်သလာယရဏကအကြောင်းဖတ်တာကသလာယရဏအကြောင်းတရားကဗတိသာဖတ်တာအကျိုးတရားကဗတိသာဖတ်တာကြောင့်ဘယ်လိုဖြစ်ပါလိမ့်ဖတ်တာကဝေဒနာကဖတ်တာအကြောင်းတရားကဗတိသဝေဒနာအကျိုးတရားကဗတိသဝေဒနာအကြောင်းဘလို့ဖြစ်ပါလေဝေဒနာကတဏှာကဝေဒနာအကြောင်းတရားကဗတိသတဏှာအကျိုးတရားကဗတိသတဏှာအကြောင်းဘလို့ဖြစ်ပါလေတဏှာကဥပါဒံကတဏှာအကြောင်းတရားကဗတိသဥပါဒံအကျိုးတရားကဗတိသဥပါဒံကြောင့်ဘယ်လိုဖြစ်ပါလိမ့်မဟုတ်ဘူးလေဥပါဒံကြောင့်ဘယ်လိုဖြစ်ပါလိမ့်ဥပါဒံကဘဝကဥပါဒံအကြောင်းတရားကဗတိသဘဝအကျိုးတရားကဗတိသဘဝကြောင့်ဘလူဖြစ်ပါလေဘဝကအကြောင်းဓာတိကဘဝအကြောင်းတရားကဗတိသဓာတိအကျိုးတရားကဗတိသဓာတိကြောင့်ဘလူဖြစ်ပါလေဓာတိကသရမရဏကဓာတိအကြောင်းတရားကဗတိသသရမရဏအကျိုးတရားကဗတိသပရိစ္ဆသမုပ္ပါဒ်ဤနဲ့ကြည်ရင်ဒီတည်းမှာဒီနေရာမှာရပ်သွားတယ်ဆရာမရဏမှာဆုံးသတ်သွားတယ်ဒီတော့ဇာတိတစ်ခုတည်းသည်ပင်လျင်သမုဒယသစ္စာလဲဟုတ်တယ်ဒုက္ခသစ္စာလဲဟုတ်တယ်ဘယ်အချိန်မှာသမုဒယသစ္စာဖြစ်တယ်လဲအကြောင်းအနေနဲ့ဆရာမရဏကိုကျေးဇူးပြုပြီးတဲ့အချိန်မှာဘာသစ္စာဖြစ်တော့ဘယ်အချိန်မှာဒုက္ခသစ္စာဖြစ်တယ်လဲအကျောအနေနဲ့ဥပါဒံကြောင့်ဘဝကြောင့်ဖြစ်တဲ့အချိန်မှာဘဝကြောင့်ဖြစ်တဲ့အချိန်မှာဘာသစ္စာဖြစ်လဲဒီတော့ဒီအင်္ဂါ၁၂ပါးတစ်ခုချင်းတစ်ခုချင်းတစ်ခုချင်းလိုက်ဆက်လိုက်မယ်ဆိုရင်ဒုက္ခသစ္စာလည်းဟုတ်တယ်သမုဒယသစ္စာလည်းဟုတ်တယ်ဒုက္ခသစ္စာခိုက်တန်းကအကျိုးသမုဒယသစ္စာခိုက်တန်းကအကျောအခိုက်တန်းနှမျိုးကိုကြည့်ပြီးတော့သစ္စာနှမျိုးခွဲသွားတာဒီလိုမလားကာမိတာမျိုးကုဏစကားလေးပြန်ကြည့်လိုက်ကြပါစို့ကာမဘဝရဲ့ဥပပါတိဘဝရဲ့နှမျိုးဒါကသစ္စာအနေနဲ့ခွဲပြီးတော့ပြောမယ်ကြောင်းကျိုးဆက်သွားပြီးတော့ပြောမယ်ဆိုရင်ကာမဘဝနဲ့ဥပပါတိဘဝခွဲကြည့်လိုက်အဲဒီလိုခွဲကြည့်လိုက်တော့ကာမဘဝကအကြောင်းဘဝဥပပါတိဘဝကအကျိုးဘဝအကျိုးဘဝဆိုတော့သူကဘယ်တဲ့ရောက်သွားလဲအကျိုးနေရာဇာတိနေရာရောက်သွားတယ်ဒါတော့ဇာတိနဲ့ဥပပတ္တိဘဝဘာထူးတယ်လဲမင်းဇာတိကလည်းဖြစ်တာပဲဥပပတ္တိဘဝကလည်းဖြစ်တာပဲဟောဥပပပရိသန်နေနဲ့မဆိုင်ဘူးနော်နတ်တို့ဘာဥပပပရိသန်နေဒါကိုပြောတာမဟုတ်ဘူးဥပပတ္တိဘဝဆိုတာပရိသန်နေနေတာကိုပြောတာပရိသန်နေအားလုံးနဲ့ဆိုင်တယ်လူနာပြမ30ဘုံအတွင်းမှာရှိတဲ့ပရိသန်နေအားလုံးသည်ဥပပတ္တိဘဝဟုတ်တယ်မလားဒီတော့ပရိသန်တွေအားလုံးဒီဘဘဝလဲပရိသန်တွေခိုက်တက်လေးဒီဥပပတ္တိဘဝဇာတိကြတော့ဇာတိလည်းဖြစ်တာပဲဥပပတ္တိဘဝလည်းဖြစ်တာပဲဇာတိလည်းဖြစ်တာပဲဇာတိကြတော့ဘယ်အချိန်မှဖြစ်တဲ့ယုံနံတွေကိုခေါ်တယ်လဲဘဝတစ်ခုလုံးမှဖြစ်တဲ့ယုံနံဟုတ်ရဲ့လားပရိသန်တွေလည်းပါမယ်ပုဒ်တိလည်းပါမယ်အခုလောလောဆယ်ဘုန်းကြီးတို့ပရိသတ်တွေမိမိတို့သဏ္ဍာန်မှာခန္ဓာငါးပါးမဖြစ်ဘူးလားဖြစ်လားအဲ့ဒါဇာတိလားဥပပတ္တိဘဝလားသာတိဥပပတိဘဝမဟုတ်ဘူးနော်ပရိသန်နေနေတဲ့အချိန်ဘဝရဲ့အစမှာပရမသုံးဖြစ်တာကြတော့ဥပပတိဘဝလည်းဟုတ်တယ်ဇာတိလည်းဟုတ်တယ်နော်ပရမသုံးဖြစ်တဲ့ယုံနံသည်ဥပပတိဘဝလည်းဟုတ်တယ်ဇာတိလည်းဟုတ်တယ်အခုဖြစ်နေတဲ့ယုံနံကြတော့ဇာတိပဲဟုတ်တော့တယ်ဥပပတိဘဝမဟုတ်တော့ဘူးဘာဖြစ်လို့တော့ဥပပတိဘဝကပရိသန်တည်းမှာပဲဖြစ်တဲ့တရားဟုတ်ရလားအဲ့လိုမှပေါ့အဲ့ဒါကြောင့်မလို့ဥပပတ္တိဘဝသည်ထထုထမြမဟုတ်ပေမဲ့ဇာတိနဲ့မတူဘူးလားတူအဲ့ဒါကြောင့်သူကဘယ်ကွက်ထပ်ပို့ထားလဲလ ေကိုယ်တဲ့ဘုရားလည်းတဲ့အခါကျတော့မူလနဲ့ပြရည်တွဲရင်လည်းသူသည်ဇာတိနဲ့ပေါင်းလိုက်တယ
်
သစ္စာကိုရည်တွဲရင်လည်းဇာတိနဲ့ပေါင်းရည်တွဲသိကြမပေါ်ဘူ
း
လေကိုယ်လာပြောလဲဇာတိပဲတယ်လို့မလားအင်္ဂါ၁၂ပါးဆိုရင်တော့ဘဝထဲမှာရှိတယ
်
ဘောင်းပါးဆဆိုရင်လည်းဇာတိထဲရောက်သွားပြီဟုတ်လားအဲဟောသုံးဝဆိုရင်ဟောသုံးဝဆိုတဲ့နေရာကျတော့ဇာတိနဲ့မပေါင်းတော့ဘဲနဲ့သူ့ကိုသိကြရည်တွက်လိုက်တယ
်
ဟောသုံးဝကြတော့လေ
က
ဲဟောသုံးဝဆိုတာဘယ်လိုလေးပါလိပြောကြည့်ပါဦးကိလေသာဟောသောမာကိလေသာဟောကဘယ်နှပါသောမာပါဗျာဘယ်လိုလေးပါလိကာမဟောကဘယ်နှပါသောမာပါဗျ
ာ
ဘယ်လိုလေးပါလိဝိပါကဟောကဘယ်နှပါသောမာပါဗျာဘယ်လိုလေးပါလိအဲဟောသုံးဝရေတွက်တဲ့နေရာကျတော့ဥပပတ္တိဘဝလို့သိကြပေါ်ပြီးတော့ရေတွက်လိုက်တယ
်
ဟုတ်လားသိကြပေါ်ပြီးတော့ရေတွက်လိုက်တယ်နော
်
ကျန်တဲ့အတွေ့ရေတွက်တဲ့အခါမှာဥပပတ္တိဘဝလို့နာမည်သိကြတွေ့လားမတွေ့ပါဘူးဗျာမတွေ့ပေမဲ့ဘယ်ရဲပါသွားတယ်လို့သဘောထားရမှာလဲအဲဇာတိတဲ့ပါသွားတယ်လို့သဘောထားလိုက်ရှင်းတယ်နော
်
တက္ကမရာရဲ့ဥပပတ္တိဘဝသည်ကျန်တဲ့9တော်ရမှာနံပါတ်4ွယ်ထဲမှာရှိတယ်အင်္ဂါ12ပါးရေတက်တဲ့အခါမှာဘယ်ထဲမှာရှိတော့ဘဝထဲမှာရှိဘယ်ထဲမှာရှိတော့အဲ့ဒီတော့ဘဝဆိုတာမြတ်စွာဘုရားဟောခဲ့တာကာမလို့လည်းမောဘူးဥပပတ္တိလို့လည်းမောဘူးဘဝလို့ဟောတာအဲ့ဒီတော့ဘဝသည်2မျိုးအဲ့ဒီ2မျိုးထဲမှာတခါတည်းကကာမဘဝကိုယူတယ်တခါတည်းကဥပပတ္တိဘဝကိုယူတယ်တခါတည်းကကာမဘဝကိုယူတယ်တခါတည်းက2မျိုးလုံးကိုယူတယ်ဒီတော့ဘဝဆိုတဲ့စကလုံးလေးသည်တခါတည်းကကာမနဲ့တွဲမယ်တခါတည်းကလည်းကာမနဲ့မတွဲတော့ဘဲနဲ့ဘဝလိုပဲရိုးရိုးရေတွဲမယ်ဘဝလိုရိုးရိုးရေတွဲရင်ကာမဘဝလည်းပါတယ်ဥပပတ္တိဘဝလည်းပါတယ်ဟုတ်လ
ား
ကာမဘဝလို့ဆိုရင်ဘာဘဝတော့ကာမဘဝပေါ့နော်ကာမဘဝလို့ဆိုရင်ဘာဘဝကိုယူမလဲကာမဘဝကိုယူကာမဘဝကိုယူကာမမထဲမနဲ့ဘဝလိုရေတွဲရင
်
ကာမဘဝလည်းပါမယ
်
ဥပပတ္တိဘဝလည
်း
ပါမယ်ဘယ်အချိန်မှဘဝလိုရည်တွက်မယ်လဲအင်္ဂါ12ပါးရည်တွက်တဲ့အချိန်မ
ှ
ဘဝလိုရည်တွက်မှာဘဝလိုရည်တွက်ရင်ကာမဖယ်တာ
က
ျန်တဲ့ဇာတိမှာကာမနဲ့ပေါင
်း
ကာမနဲ့ပေါင်းတဲ့နေရာပေါင်းခွဲတဲ့နေရာခွဲပေါင်းတယ်ဟောရလ
ား
အဲ့ဒီလိုပေါင်းတယ်မဟုတ်တဲ့အတွက်ကာမနဲ့ဘဝကြမှာလိုင်းလေးတားထားလိုင်းလေးတားပြီးတော့ဟာထားတယ်ဟာရတဲ့ပုံစံကဘာလဲဆိုရင်ကမ္မနဲ့ဘဝနဲ့ပေါင်းသိရင်ပေါင်းလိုက်ခွဲသိရင်ခွဲလိုက်ဟုတ်တယ်မလားကမ္မနဲ့ဘဝနဲ့ပေါင်းသိရင်ပေါင်းခွဲသိရင်ခွဲဘယ်နေရာမှာပေါင်းမလဲကျန်တဲ့ခုနှစ်သွယ်မှာပေါင်းပြီးတော့ကမ္မဘဝလို့ရည်တွက်မယ်ကမ္မဘဝလို့ရည်တွက်မယ်သင်္ခါရစနမရည်တွက်တဲ့နေရာမှာခွဲထုတ်လိုက်တယ်ကမ္မမထဲတော့ဘူးဘဝလို့ပဲရည်တွက်မယ်အဲ့ဒီလိုခွဲသိရင်ခွဲပေါင်းသိရင်ပေါင်းနှစ်မျိုးအတိတ်ပဲရအောင်ကမ္မနဲ့ဘဝကြားမှာလိုင်းလေးတားထားလိုက်တယ
်။
လိုင်းထားပြီးတော့ဇဝိုင်းကိုလည်းဝိုင်းထားသလားဟထားသလား
။
ပေါင်းတဲ့ပေါင်းခွဲတဲ့ခွဲနှစ်မျိုးရအောင်အရှင်းထားတာ
။
အဲ့ဒီလိုလေးမှတ်ပါနော
်။
ဒါကတော့ဘုန်းကြီးတို့ကျေတော်ရေကမမဏိတာမကုတ်ဆရာတော်ဘုရားကြီးလက်ထက်ကပေါ်လာတဲ့ဇဝိုင
်
းမကုတ်ဆရာတော်ဘုရားကြီးဒီဘလို့ကြောင့်ဒီလိုဟထားပါတယ်ဆိုတာတော့သူကိုယ်တိုင်ပြောတဲ့ဟောတဲ့တရားဘုန်းကြီးတို့သတိမထားမိပါဘူ
း
ဆရာသမားများပြောတဲ့စကားကိုဘုန်းကြီးတို့ယုံကြည်လဲရှိတဲ့အတွက်တရားလေးကိုယူလိုက်တာပါပဲဟုတ်တယ်မလားကဲနောက်တစ်မျိုးနောက်တစ်မျိုးကြတော့ဥပါရဏပစ္စယဘောဥပါရဏကြောင့်ဘဝဖြစ်တယ်အကြောင်းကျိုးဆက်သွယ်အကြောင်းကျိုးသစ္စာနည်းနဲ့ခွဲမယ်ဆိုရင်ကမ္မဘဝကိုယူမယ်ဟုတ်ပြီကမ္မဘဝကိုယူတဲ့အခါကျတော့နော်ကမ္မဘဝကိုယူတဲ့အခါကျတော့တခါတည်းရလဲပဲပုရုဇင်းတို့သောတာပန်တို့သက္ကရာဂံတို့အနာဂံတို့ဒီပုဂ္ဂိုလ်တွေရဲ့တဏ္ဍာမှာဆိုလို့ရှိရင်တဏှာဥပါဒဏ်ကိုင်းနေမယ်ဆိုရင်တဏှာဥပါဒဏ်ကြောင့်ဖြစ်တဲ့ကံဒီရိုးရိုးကံလားကမ္မဘဝလားအဲကမ္မဘဝဘာဖြစ်လို့တော့ဆိုတော့ဘဝဆိုမှဇာတိကျုပ်ပင်မှာဘဝမဖြစ်ရင်ဇာတိကျုပ်မပေးဘူးဟုတ်ရလားဘဝဖြစ်မ
ှ
ဇာတိကျုပ်ပဲမဲ့ဘဝမဖြစ်ရင
်ဇာတိကျုပ်မပ
ေးဘူးเนาะအဲ့ဒီတော့ ုရားယဟန္တာပုဂ္ဂိုလ်များရဲ့တန်တာမှာကံနေမဖြစ်ဘူးလားဖြစ်လား
ဖြစ်ပါဗျာ
ဒါပေမဲ့သူတို့ကံနေအကျိုးပေးအောင်မလားမ
ပေးပါဘူးဗျာ
သူတို့ကံနေဇာတိကျိုးမပေးတော့ဘူ
း
နော်ဘာဖြစ်လို့တော့သူတို့ဒီအကျိုးပေးစေတတ်တဲ့အကျိုးကိုဖြစ်စေတတ်တဲ့ကံနေသူတို့မလုပ်တော့ဘူ
း
ကံတော့လုပ်တယ်အကျိုးပေးစေတတ်တဲ့ကံမလုပ်တော့ဘူးဒါကြောင့်သူတို့ပြောတဲ့ကံသည်ကရိယာလို့ခေါ်တယ
်
ကိုယ်တော်လုံးမခေါ်တော့ဘူးကရိယာလို့ခေါ်ဒါကြောင့်ယဟန္တာတွေမှာကိုယ်တော်ပြုတ်သလားမေးရင်ပြုတ်တယ်ကိုယ်တော်ပြုတ်သလားပြုတ်တယ်သို့တော်ကိုယ်တော်လို့နာမည်မတက်ဘူးကရိယာလို့နာမည်တက်ဒါလည်းမှတ်တာပေါ့နော
်
ကရိယာလို့နာမည်တက်လို့တော့ယဟန္တာတွေကိုယ်တော်မရှိဘူးကိုယ်တော်မရှိဘူးဆိုတော့ကိုယ်တော်မပြုတ်တော့ဘူးဆိုတဲ့အဓိပ္ပာယ်ရောက်နေတယ
်
ယဟန္တာတွေကိုယ်တော်မရှိဘူးလားရှိတယ
်
ကိုယ်တော်မပြုတ်ဘူးလားပြုတ်တယ်သို့တော်သူတို့ပြုတ်တဲ့ကုသိုလ်ကိုကုသိုလ်လို့ခေါ်သလားဘလို့ခေါ်သလဲကရိယာလို့ခေါ်တယ်ဟုတ်ပြီဘာဖြစ်လို့ကရိယာလို့ခေါ်လဲအကျိုးမပေးတော့လို့အကျိုးမပေးအကျိုးမပေးတော့ဘူးဆိုရင်သူတို့ပြောတဲ့ကံဒီကံမလားကံမဘဝလားဟမ်အကျိုးမပေးတော့ဘူးဆိုရင်ကံမလားကံမဘဝလားကံမအကျိုးမပေးအောင်မယ်ဆိုရင်ကံမဘဝသင်္ညုံမှာကတော့ကံလို့ပဲပြောတယ
်
ဒီနေရာမှာတော့ကံမနဲ့ကံမဘဝသင်္ညုံမှာတော့မှပဲဘုန်းကြီးတို့ပြိဿတ်တွေတကယ်တမ်းအကျိုးပေးမပေးခွဲတဲ့အခါကျတော့ကံမနဲ့ကံမပဋ္ဌဆိုပြီးတော့နှစ်မျိုးခွဲပြောတယ
်
ဟုတ်တယ်မလားကံမဆိုအကျိုးမပေးဘူးကံမပဋ္ဌဆိုရင်အကျိုးပေးတယ်နော်ဒီကဒီနေရာမှာလည်းဒီတိုင်းပဲကံမဆိုရင်အကျိုးမပေးဘူးကံမဘဝဆိုရင
်
ဒါကပရိသတ်ညို့ရင်ညွှန်းတာပေါ့နော
်
ပုရိညို့ကိုရင်ညွှန်းတာဟုတ်ပါဘူးနောက်ဘဝအကျိုးပေးအောင်မယ
်
ကံမဘဝဆိုရင်နောက်ဘဝအကျိုးပေးမယ်ကံမဆိုရင်နောက်ဘဝအကျိုးမပေးတော့ဘူးနော်အကျုံမပေးတော့ဒါကြောင့်မလို့ဘိုင်းတော်ပရိသတ်တွေလည်းပဲယဟနာမဟုတ်သေးပေမဲ့ပုရုဇဉ်တွေဖြစ်နေကြစားနော
်
ဇာတိအကျုံမပေးမဲ့ကံမျိုးဘိုင်းတော်ပရိသတ်တွေလောက်ရင်မရနိုင်ဘူးလားရနိုင်လ
ား
ဘာဖြစ်လို့ရနိုင်တယ်လဲမေးရင်ဇာတိအကျုံပေးတဲ့ကံဒီတခြားအကြောင်းဇာတိအကျုံပေးတာလားတဏှာဥပါဒဥသိတဲ့ကံမို့လို့ဇာတိအကျုံပေးတာလားတဏှာဥပါဒဥသိတဲ့ကံဆိုရင်ဘာအကျုံပေးမလဲဇာတိကျုပ်ပေးမှာပဲဒီလိုမလ
ား
ဒီတော့ဇာတိမရကြပါဘူးဆိုရင်ဇာတိအကျုံမပေးစေကြပါဘူးဆိုရင်တဏှာဥပါဒဥမစီပဲနဲ့ပူစီပြောင်းလိုက်ပေါ့ဘာဥစီပေးရမှာလဲအဲ့ဒီဉာဏ်ဒီတခြားလားဝိပဿနာဉာဏ်လားအဲ့ဒါကြောင့်ကဏ္ဍတုကတုတ်တံမှာဝိပဿနာဉာဏ်မသည်မဉဏ်ဖွဉဏ်များသည်တဲ့အဖြူမဲမရောတဲ့ကံဒီလိုပြောရမလားအဖြူမဲမရောတဲ့ကံတကယ်စစ်စစ်ကတခြားလားလောကုတ္တရာကံလားလောကုတ္တရာကြတော့ကံလို့မခေါ်တော့ဘူးညံလို့ခေါ်ကံကအဓိကလားညံကအဓိကလားအဲ့တော့လောကုတ္တရာဆင်းရောက်သွားရင်ညံသို့တော့ကံကမပါဘူးလားဒီလိုတဲ့စေရနာဒီကံပေါ်ညံကထင်ရှားသွားလို့ညံလို့ပြောလိုက်တာတကယ်တော့ကြတော့သူတို့လည်းကံတယ်ဟုတ်တယ်မလားအဲ့ဒီတော့လောကုတ္တရာဆင်းလောကုတ္တရာဉာဏ်သည်အဖြူမဲမရောတဲ့ကံနိဗ္ဗာန်ကြိုးပင်းမဲ့ကံဒီလိုမပြောဘူးလားပြ
ောပါဘူ
းအဲ့ဒီတော့လောကုတ္တရာဆင်းတာယူရမလားဆိုတော့ထက္ကရာကမဟုတ်သေးဘူးတဲ့ဝိပဿနာဆင်းကိုလည်းထည့်ပြီးတော့ယူတဲ့ဟုတ်တယ်မဟုတ်လားဝိပဿနာဆင်းကိုလည်းမယူရဘူးလားယူရမလားအဲ့တော့ဝိပဿနာဆင်းကိုလည်းယူရတာဖြစ်တဲ့တဲ့ဘုန်းတော်ပရိသတ်တွေယနေ့ဝိပဿနာဉာဏ်လေးကိမ့်ပြီးတော့ဝိပဿနာဉာဏ်လေးဥသိပြီးတော့ကံนี่ပြုတ်မယ်ဆိုရင်တဏှာဥပါဒံပါပါမလား
ပါပါဗျာ
တဏှာဥပါဒံမပါအောင်သာညံနဲ့ကာကွယ်ပြီးတော့ပြုလိုက်နိုင်မယ်ဆိုရင
်
ဒီကံလေးတဏှာဥသိတဲ့ကံလားညံဥသိတဲ့ကံဥပါဒံဥသိတဲ့ကံလားညံဥသိတဲ့ကံလားညံဥသိတဲ့ကံဆိုရင်ဘဝကျုပ်ပေးမလားနိဗ္ဗာန်ကျုပ်ပေးမလား
နိဗ္ဗာန်ကျုပ်ပေးပါဗျာ
ဇာတိကျုပ်ပေးမလားဇာတိချုပ်ရနိဗ္ဗာန်ကျုပ်ပေးမလား
ဇာတ
ိချုပ်ရဒုက္ခသစ္စာကျုပ်ပေးမလားနိရောဓသစ္စာကျုပ်ပေးမလားအဲ့ဒါကြောင့်မို့လို့ဝိပဿနာဉာဏ်မှသည်မဉာဏ်ဖွဉာဏ်အဆင့်အဲ့ဒီရောက်သွားတဲ့အနေအထားမျိုးမှကံပြုတ်မယ်ဆိုရင်အဲ့ဒီကံนี่ကမ္မပဲဖြစ်မယ
်
ကမ္မဘဝ
မ
ဖြစ်တော့ဘူးဒီလိုမဟုတ်လားအဲ့ဒါကြောင့်เนาะအဓိကမောချအဖြစ်ယူရမှာကတော့ဖရာယဟန္တာပေါ့ကျန်တဲ့ပုဂ္ဂိုလ်တွေကတော့မောချအဖြစ်ယူရတာမဟုတ်ပါဘူးเนาะရာသိင်လို့ယူတဲ့သဘောမျိုးမှတ်ပေါ့အဲ့တော့ဖရာယဟန္တာပုဂ္ဂိုလ်များရဲ့ကံဒီကမ္မပဲဖြစ်တယ်ကမ္မဘဝမဖြစ်ကျန်တဲ့ပုဂ္ဂိုလ်များရဲ့ကံဒီရေပုံရာအဖြစ်ကမ္မဘဝဖြစ်တယ်တွေ့ရလားဒီတော့ဒီနေရာမှာတစ်ခါတစ်ခါတချို့ပုဂ္ဂိုလ်များအတွက်ကမ္မတချို့ပုဂ္ဂိုလ်များအတွက်ကမ္မဘဝဒ တူလား
တူ
ပါဘူးဒါလိုမတူတဲ့အတွက်ကာမကိုယူတဲ့အခါယူကာမဝယူတဲ့အခါယူအဲဒီလိုနှစ်မျိုးလုံးရအောင်လည်းပဲစပိုင်းကိုမဝိုင်းမဲနဲ့ခွဲထားတယ်လို့ဟထားတယ်လို့ဒီလိုလည်းပြောကြပါတယ်နော
်
ဒါဆရာသမားများပြောတဲ့စကားကိုဘုန်းကြီးတို့ပြန်ပြောပြတာပ
ါ
သို့တော်အဲ့ဒီနှစ်မျိုးတည်းမှာဘုန်းကြီးတို့ကြိုက်တာကတော့ပရမဏိပဲကြိုက်ပါတယ
်
ဒုတိယနေ့ကတော့သိကျင်မကြိုက်လောက်ဘူးနော
်
ပရမဏိကတော့ကောင်းတယ်ဘာဖြစ်လို့လဲလို့ဆိုတော့ဘုန်းကြီးတို့ပရိသတ်တွေစဉ်းစားကြည့်လေဥပ္ပပါတိဘဝဒီထဲမှာပါတယ
်
တခါတည်းကကမ္မဘဝတစ်မျိုးတည်းယူမယ်တခါတည်းကကမ္မဘဝနဲ့ဥပ္ပပါတိဘဝနှစ်မျိုးယူမယ်ကမ္မဘဝဥပ္ပပါတိဘဝနှစ်မျိုးယူမယ်ဆိုရင်ဘဝလို့ဆိုတစ်မျိုးတည်းယူရင်ကမ္မဘဝလို့ဆိုဟုတ်ရဲ့လားအဲ့ဒါကြောင့်နှစ်မျိုးဆိုလို့လည်းရအောင်တစ်မျိုးတည်းဆိုလို့လည်းရအောင်ဟာထားတာဟုတ်တယ်မဟုတ်လားကြက်ကောင်းပြီဒါပြင်ငါတစ်ဆယ်နှစ်ပါးရေးတွက်တဲ့အခါကျတော့ကမ္မဘဝလို့ရေးတွက်မှလားဘဝလို့ရေးတွက်မှလားအခုနောက်တော့ကအစကနေပြန်ပြောကြည့်ပါအောင်အဝိဇ္ဇာသင်္ခါရအင်္ဂါ၁၂ပါးကိုရေတွက်တယ်နော်ဟောပြီအင်္ဂါ၁၂ပါးကိုအကဲခန့်ကြည့်လိုက်တဲ့အခါကျတော့ပြစ္ဆဘနဲ့အတိတ်တွေမခွဲနဲ့နော်ဘေကစအဝိဇ္ဇာကစတဲ့ဗမာဆုံးသရဏမှာဆုံးတာသရမရဏအိုးသိမ်းမှာမဆုံးမလားဆုံးတာဘယ်ဘွားပဲရောက်ရောက်ရောက်သမ ्या ဘွားသည်ဗမာဆုံးတယ်ဘာနဲ့စလို့တော့ကြဘဝရရလာတာဒီအဝိဇ္ဇာကြောင့်ရလာတာဘလို့ကြောင့်ရလာတာလဲအဝိဇ္ဇာကြောင့်ရလာတာသိမှုကြောင့်ရတာလားမသိမှုကြောင့်ရမသိတဲ့အတွက်မသိသလိုကံနေမလို့ဘုလားလို့မသိသလိုလောက်တာကတခြားလားသင်္ခါရမသိတာကမသိသလိုကံနေပြုတ်လောက်တာကကံနေပြုတ်လို့တော့ဟောဝိညာဏယုသလာရဏဖသဝေရဏဆိုတဲ့အကျိုးတရားတွေမရဘူးလားရပါဟုတ်ပြီအခုလက်ဝဲပိုင်ပိုင်ရထားကြပြီဟုတ်တယ်မဟုတ်လားလက်ဝဲပိုင်ပိုင်ရထားကြတာကတရားဘယ်နှပါး၅ပါးဘယ်လိုတွေပါလဲဝိညာဉ်အရိတရား၅ပါးရထားတဲ့အခါကျတော့ဘုန်းကြီးတို့ပရိသတ်တွေကအရိတရားတွေအနာဂတ်ကိုမျှော်ကြည့်လိုက်မယ်ဆိုရင်အရိတရားတွေသည်ဟိုနာတဲ့ကင်းတဲ့တရားလားမကင်းတဲ့တရားလားသာတိစရပရိသတ်နေနေချင်းကင်းတဲ့တရားလားမကင်းတဲ့တရားလားဒီတော့ဟောဒီခန္ဓာတွေရထားတဲ့ပုဂ္ဂိုလ်များသည်နောက်ထပ်လည်းပရိသန္ဓေနေရအောင်မယ်နောက်ထပ်လည်းအိုရအောင်မယ်နောက်ထပ်လည်းနာရအောင်မယ်နောက်ထပ်လည
်း
သိရအောင်မယ်ဟုတ်လားဒါပေမဲ့လို့လည်းပဲဘုန်းတော်ပရိသတ်တွေကနောက်ထပ်အိုရမယ်နောက်ထပ်နာရမယ်နောက်ထပ်သိရမယ်လို့မသိတဲ့အခါကျတော့ဟောနောက်ထပ်ခန္ဓာအသစ်တွေပြန်မရှာဘူးလားရှာဘာနဲ့ရှာသလဲဆိုရင်တဏှာနဲ့ရှာတယ်ဒိဋ္ဌိနဲ့ရှာတယ်ဘာနဲ့ရှာတော့အဲ့ဒါတော့ဘာဖြစ်လာတော့ဒနာပစ္စယဥပါဒနာဥပါဒနာပစ္စယဘဝတွေမဖြစ်ဘူးလားဖြစ်လာလားတဏှာနဲ့ရှားတယ်ဒိဋ္ဌိနဲ့ရှားတယ်ဆိုတော့တဏှာဒိဋ္ဌိကနေပြီးတော့ဘဝဆိုတဲ့ကံတွေရဲ့အကူအညီနဲ့ရှားလိုက်တာတခြားရမလားဇာတိရဇာတိရပြန်တော့သရမရဏနေပါမလားနေပါဘူးဘုနာသိနဲ့မတွေ့ရဘူးလားတွေ့ရအရှာကောင်းလို့လားအရှာမကောင်းလို့အရှာမကောင်းရင်အိုနာသိနဲ့တွေ့မယ်။ပါတယ်လေ။အရှာမကောင်းရင
်
အိုနာသိနဲ့တွေ့မယ်။ဒီလိုမလ
ား
။ရှာတတ်မှနိဗ္ဗာန်ရမှာ
။
မရှာတတ်ရင်တော့နိဗ္ဗာန်မရဘူး။ဘာရမှာလဲ
။
အိုနာသိပဲရမှာပဲ။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်ကဗဒဝကိယဆိုတဲ့ပုဂ္ဂိုလ်ကြီးရှိခဲ့ပူတယ်။မင်းသားတွေ
။
ကောသလမင်းကြီးရဲ့အဖေတို့အမေကွဲညီကိုတွေဟုတ်လားပသိနေရီကောသလမင်းရဲ့ညီတွေပေါ့လေကောသလမင်းကြီးရဲ့သားမဟာကောသလမင်းကြီးရဲ့သားတွေအဲဒီတည်းမှာထိနာရသွားတာကဘုကရသွားလဲပသိနေရီကောသလမင်းကရသွားတယ်ရသွားတဲ့အခါကျတော့သူနဲ့အတူတူအဖေတို့အမေကွဲတွေ30ရှိအမှန်ကတော့30လဲကားချင်မှကားမှာပါပဲလေနော်ဒါပေမဲ့သူတို့30ကသူတို့တစ်ခုဖြစ်နေသဘောတူညီကိုတွေသွားသွားလာလာအတူတူပဲနော်မှန်ပ
ါဗျာ
နိုင်ငံအောင်ချုပ်တဲ့တောင်မယူရဘူးဆိုတော့လေသူတို့ရဲ့စေတဲ့မှာလွတ်လပ်နေတာပေါ့လေမှန
်ပါ
သွားလိုက်လာလိုက်ပြောလိုက်ပါလိုက်ပေါ့နော
်
မှန်ပါအဲဒီလိုနေရင်ကနေပြီးတော့တဏှိသောခါကာလကြာတော့မင်းသား30စေကုပေါင်းပြီးတော့တောကစားထွက်ကြတာကို
မ
တဝိဇာထွက်တယ်ဆိုတာပျော်ဝိဇာထွက်တဲ့အတိပဲလို့လည်းပြောချင်ပြောနိုင်ပါတယ်အခုခေတ်ပျော်ဝိဇာထွက်တာနဲ့ရှေးတုန်းကဒေါဝိဇာထွက်တာနဲ့တော့တူတော့မတူတော့ဘူးလို့ထင်တယ်ဟုတ်လားရှေးတုန်းကဒေါဝိဇာထွက်တယ်ဆိုတာကလေးရီများရီယူပြီးတော့တောထဲမှာသမင်းတွေလိုက်ပြစ်နော်အဲသမင်းတွေခြေတို့ဆက်တို့လိုက်ပြစ်ပြီးတဲ့အခါကျတော့ထင်းမုန်ကြီးတွေပုံမီရှုပ်အရာကြီးတွေထိုင်စားကြဒီလိုလုပ်ကြတာကိုအခုလိုချက်ပြောပြီးသွားကြတာမျိုးမဟုတ်ဘူးအဲ့လိုမင်းသား30ဒေါက်ကစားထွက်ကြတယ်ဒေါက်ကစားထွက်တဲ့အခါကျတော့သူတို့ရဲ့ဇနီးမယားတွေခေါ်သွားအဲ့ဒီမှာတခိုးတယောက်သောမင်းသားကဇနီးမယားမရှိတဲ့အခါကျတော့သူလည်းပဲအများမင်းသားတွေလိုပဲအတွဲညီသွားအောင်ဆိုပြီးတော့အငားမယားတယောက်မခေါ်ဘူးလားခေါ်သွားခေါ်သွားတော့အမျိုးသားက30အမျိုးသမီးက30တော်တယ်သွားကြတာပေါ့လေအဲ့လိုတော်တဲ့သွားတဲ့အခါကျတော့ဒီကရက်သေးစားလေးနဲ့တောက်စားမှုရင်ဒါတွေသမင်းလေးလိုက်ရတဲ့အခါပြက်ခတ်ကင်စားနော်ပြေးစားပြီးတော့ရက်သေးစားလေးတောက်စားဒီတဲ့အခါကျတော့မောမောပန်းပန်းအိတ်ကြပေါ့လေအဲ့ဒီလိုနေတော့မှပဲဒီနေ့အတော့အခါကာလကျတော့သူတို့တွေအားလုံးအိပ်ပျော်နေတော့မှပေါ်လာတဲ့အငါမယားကနေပြီးတော့သူတို့တွေဝန်စားထားတဲ့ဝန်စားတန်စားတွေအားလုံးချုပ်ပြီးထွက်ပြေးသွားတယ်နော်အဲ့ဒီလိုရသလောက်ယူပြီးထွက်ပြေးသွားတယ်အားလုံးလို့လာတဲ့အခါတော့သူတို့ရဲ့လက်ဝတ်တန်းစာတွေမရှိတော့ဘူး။အဲဒီတော့မရှိတဲ့အခါတော့ဟာပဲရောက်သွားတော့ထွက်ပြေးပြီးအားလိုက်ကြပါဟာဆိုတော့လိုက်ကြတာပေါ့လေ။အဲဒီလိုလိုက်ကြတော့တစ်ခါတည်းညာတန်ပေးပြီးတော့လိုက်ကြတော့အဲ့ဒီအတိုင်းကြားလိုက်တော့မြတ်စွာဘုရားသခင်ခေါ်တော်မြတ်ကြီးကလည်းပဲသူတို့ကိုတရားဟောဖို့အခွင့်သာပြီလို့အဲဒီလိုညံတော်ထဲမှာခေါ်တဲ့အခါကျတော့သူတို့လာမဲ့လမ်းကြောင်းမနေမွေတော့သိပ္ပဉ္စီတပင်းအောင်မှဝင်ပြီးတော့ထိုင်နေလိုက်တာ။အဲ့ဒီလိုထိုင်နေတော့မှပဲဘုရားမင်းသား30နဲ့အမျိုးသမီး29ယောက်ရောက်လာတယ်။အဲ့ဒီလိုရောက်လာတော့အာမြတ်စွာဘုရားတွေ့ပြီဆိုတော့လာပြီးတော့ဝေချကြတာပေါ့နော်။အဲ့ဒီလိုဝေချတဲ့အခါကျတော့မြတ်စွာဘုရားကမေးတယ်ခင်သားတို့မင်းတို့အပြေကောင်းနဲ့ပြန်သွားကြမလို့တော့မှန်လားပါရှင်မရတပည့်တို့လူတရားကိုလိုက်ရှာတာဟုတ်လား။ဘာကိုလိုက်ရှာတော့လူတရားကိုလိုက်ရှာဟုတ်လားလူတရားကိုလိုက်ရှာဒီလိုဖြစ်တာနော်အဲ့တော့လူတယောက်ကိုလိုက်ရှာလူသရာတခြားလားပညာယုံနာခန္ဓာလားပညာပရမတရားလားပညာတရားလားယုံနာခန္ဓာကိုရှာတာမဟုတ်ဘူးပုဂ္ဂိုလ်တ ত্ত্ব ဘာကိုရှာနေတာပရမတ်ကိုရှာတာမဟုတ်ဘူးပညာကိုရှာနေတာတကယ်ရှိတဲ့တရားရှာတာလားမရှိတဲ့တရားရှာတာမရှိကိုအရှိလုပ်ပြီးရှာနေကြဟုတ်ရဲ့လားဒါပေမဲ့သူတို့ကတော့အဲ့ဒီလိုသဘောမပေါက်ဘူးသူတို့ရဲ့သဘောမပေါက်ဘူးလားဆိုတော့အတော်များများလည်းပဲဒီတိုင်းပဲသဘောမပေါက်ပါဘူးနော်ပုဂ္ဂိုလ်တ ত্ত্ব ပဲရှာကြတာပဲသာမရှိတဲ့လူကသာရအောင်ကြိုးစားတယ်သမီးမရှိတဲ့လူသမီးရအောင်ကြိုးစားတယ်ဇနီးမရှိတဲ့လူဇနီးရအောင်ကြိုးစားတယ်ခင်မုန်းမရှိတဲ့လူခင်မုန်းရအောင်ကြိုးစားတယ်ဘာတွေရအောင်ကြိုးစားနေတာလဲပုဂ္ဂိုလ်တ ত্ত্ব ကရအောင်ကြိုးစားနေတာဟုတ်လားပရမတရားကိုရှာရလားပုဂ္ဂိုလ်တ ত্ত্ব ကရှာရလားပုဂ္ဂိုလ်တ ত্ত্ব ကိုရှာနေကြတာဟုတ်လားပုဂ္ဂိုလ်တ ত্ত্ব ရှင်ရှာတာဒီတော့မြတ်စွာဘုရားကပြောတယ်မင်းတို့ဘာတဲ့တ ত্ত্ব ဆိုတဲ့ပုဂ္ဂိုလ်တ ত্ত্ব ကိုရှာတာနဲ့မိမိခန္ဓာကိုယ်ကိုပြန်ရှာတာနဲ့မင်းတို့အတွက်ဘယ်ကမြတ်မလဲလို့မြတ်စွာဘုရားကမေးလိုက်သာရမတော်ရိုးရိုးလေးပဲတ ত্ত্ব ကိုရှာတာနဲ့ကိုယ့်ကိုယ်ကိုရှာတာဘယ်ကပုံမြတ်မလဲဟုတ်လားဒီလိုမေးတာမဟုတ်လားဒီလိုဆိုတော့တ ত্ত্ব ဆိုတာကတ ত্ত্ব ခန္ဓာကိုယ်လို့အတိပဲရသလိုကိုယ်ကိုယ်ကိုယ်ဆိုတာမိမိရဲ့ဟောဒီပုံမှန်တရားကြီးဆိုတဲ့အဓိပ္ပာယ်ကိုမရဘူးလားရ။သမာဖြင့်တော့ဒီတိုင်းပဲထင်เสียပေါ့။သတ္တဝါဆိုတဲ့ပုဂ္ဂိုလ်တ ত্ত্ব ကိုရှာနေတာနဲ့မိမိဆိုတဲ့ဟောဒီပုဂ္ဂိုလ်တ ত্ত্ব ကြီးကိုရှာနေတာဒီနှစ်ခုဘယ်လိုကမြတ်တယ်လဲဆိုတဲ့အဓိပ္ပာယ်မရဘူးလားရ။ရောက်တယ်နော်။မြတ်စွာဘုရားကလည်းဒီနေရာမှာဘာမှခွင့်မပြောဘူး။သတ္တဝါကိုရှာတာနဲ့မိမိကိုရှာတာမိမိဆိုတာအတ္တပေါ့။အတ္တကိုရှာတာဘယ်ကမြတ်တယ်လဲဒီလိုမေးတာအဲဒီလိုမေးတဲ့အခါကျတော့ဉာဏ်ရင်းတဲ့ပုဂ္ဂိုလ်တွေဆိုတော့သတ္တဝါဆိုတာဒီဘုန်းတော်ပရိသတ်တွေအတ္တနိယလို့ခေါ်တယ်မိမိဆိုတာကအတ္တလို့ခေါ်တယ်သတ္တဝါကအတ္တနိယမိမိကအတ္တမိမိဆိုတာကအတ္တငါငါပေါ့နော်သတ္တဝါဆိုတာကအတ္တနိယအတ္တနိယဆိုတာဘာပြောတာလဲမလို့ငါနဲ့ပတ်သက်တာငါနဲ့ပတ်သက်တာငါသားဆိုရင်ငါနဲ့မပတ်သက်ဘူးလားငါသမီးဆိုရင်ငါနဲ့မပတ်သက်ဘူးလားငါဇနီးဆိုရင်လည်းပတ်သက်တာပဲငါခင်မုန်းဆိုရင်လည်းပတ်သက်တာပဲငါပစ္စည်းဆိုရင်လည်းငါဆိုရင်ငါမျိုးဆိုရင်လည်းဒီတော့မိမိမှာတစ်ပါးအခြားသောအရာအလုံးသည်အတ္တနိယငါနဲ့ပတ်သက်တဲ့အရာတွေပတ်သက်ခြင်းလည်းရတယ်မပတ်သက်ခြင်းလည်းရ ဟုတ်တယ်မလားအတ္တဆိုရင်မိမိကြတော့မပတ်သိင်လို့ရ
မရပါဘူး
မရတော့ဘူးနော်ဒီတော့အတ္တနဲ့အတ္တနိယနှစ်ခုရှိတဲ့အထက်မှာဘယ်ဆက်ကပိုပြင်းတယ်လို့ထင်တ
ာ
အတ္တဆက်ကပိုပြင်းထန်တယ်အတ္တနိယဆက်ကခဏဖြုတ်ချလို့ရတယ
်
ခဏရှင်းသွားလို့ရတယ
်
နော်အတ္တနိယဆိုတဲ့အစွဲဒီရခုရှင်နေပေမဲ့လို့လည်းပဲအဲ့ဒီဆက်ကိုရခုဖြုတ်ပလိုက်လို့ရတယ
်
အတ္တဆိုတဲ့ငါဆွဲကြည့်ကြတော့မဖြုတ်နိုင်ဘူးမပြုတ်နိုင်ဘူ
း
အတ္တနိယဖြစ်ခြင်းသိပင်လည်းတခြားကြောင့်ဖြစ်တာလားအတ္တကြောင့်ဖြစ်တာအတ္တကြောင့်ဖြစ်တာဒီလိုမလားငါသားလို့ဖြစ်တာသည်ငါရှိလို့ငါသားလို့ဖြစ်တာပေါ့ငါသမီးလို့ဖြစ်တာလည်းဘယ်လိုကြောင့်လဲငါရှိလို့ငါသမီးလို့ဖြစ်တာငါဇနီးငါခင်မလို့ဖြစ်တာလည်းဘယ်လိုကြောင့်တော့ငါသားမရှိဘူးဆိုရင်ငါသားလည်းမရှိဘူးငါသမီးလည
်း
ငါဇနီးငါခင်မလည်းအတ္တဆင်းတဲ့အတ္တနိယဆင်းအဲ့ဒီလိုကွာအဲ့ဒါဘလူကပင်ရင်ကြအတ္တကပင်ရင်ကြတယ်နော်ဒါတော့အတ္တမိမိခန္ဓာကိုယ်ငါလို့စွဲနေတာဒီတခြားနဲ့စွဲရလားဒိဋ္ဌိနဲ့စွဲဒိဋ္ဌိနဲ့လည်းစွဲတယ်တဏှာနဲ့လည်းစွဲတယ်ပုဂ္ဂိုလ်တရားငါလို့ရင်ရင်ဒိဋ္ဌိအဲ့ဒီဘောမှာခင်နဲ့မင်းနဲ့တွဲတာတဲ့သားရတဲ့မြန်နှုံးနဲ့ဆိုရင
်
တဏှာတဏှာနဲ့လည်းမစွဲဘူးလ
ား
ဒိဋ္ဌိနဲ့လည်းစွဲတာပဲဟုတ်တယ်မလားအဲ့ဒါဥပါရံဆွဲတယ်မိမိတန်တာမှာမကပ်ဘူးလားကပ
်
ဥပါရံဆွဲကဘယ်နှမျိုးရှိတယ်လဲဆိုရင်၄မျိုးရှိတယ်ကာမုပါရံရဲ့ဒိဋ္ဌုပါရံရဲ့သီလဝတ္ထုပါရံရဲ့ခန္ဓာဝတ္ထုပါရံရဲ့ဥပါရံဆွဲဘယ်နှမျိုးလဲ
၄
မျိုးပါဗျာကာမုပါရံဆိုတာကကာမကိုဆွဲတယ်ကာမဆိုတာဘာလဲလို့မေးတော့အာယုံ၅ပါးကိုကာမလို့ခေါ်တယ်ဟုတ်လားအာယုံ၅ပါးကိုမြေစရာစင်ကလေးကိုဆွဲနေတယ်ကြားစရာတန်ကလေးကိုဆွဲနေတယ်၊ချူရှက်စရာတန်ကလေးကိုဆွဲနေတယ်၊စားစရာရတာလေးကိုဆွဲနေတယ်၊တွေ့ရစရာတွေ့ရစရာလေးကို
ဆွဲနေ
တယ်။အဲ့ဒါဒီဘာဥပါဒံလဲ။အဲ့ဒါကကာမုပါဒံ။ကာမဂုဏ်အာယုန်ဒီပုံမှာဆွဲနေတယ်ဆွဲသည
်
ကာမုပါဒံ။ဒီလိုမလား။နောက်တစ်ခါဒုတိယကဘာလဲ
။
ဒိဋ္ဌုပါဒံ။ဒိဋ္ဌုပါဒံ။နော်။ဒိဋ္ဌိစရာကအမြင်မှားမှုလေး။အမြင်မှားမှုလေးကိုဘုရားရံကစွဲနေတယ်။အမြင်မှားမှုလေးကိုစွဲတယ်ဆိုတော့အယူဆလေးပေါ့နော
်။
ကိုယူဆတဲ့အယူဆလေးကိုမှန်တယ်ဆိုပြီးတော့စွဲနေတာ။အဲ့ဒါဒီဘာဥပါဒံလဲ
။
ဒိဋ္ဌိဥပါဒံ။ကိုယူထားတဲ့အယူလေးနော်။ကိုကိုယ်ွယ်စိတ်ကတဲ့နော်။အပုဂ္ဂိုလ်။ကိုကိုယ်ွယ်တဲ့ပုဂ္ဂိုလ်မှမှန်တယ်တခြားပုဂ္ဂိုလ်မှားတယ
်
။ဒါမျိုးပေါ့နော
်။
ကိုကြည်ညိုတဲ့ပုဂ္ဂိုလ်မှမှန်တယ်တခြားပုဂ္ဂိုလ်မှားတယ်။ဒါကတည်းတကယ်ကိုပဲညံနဲ့ပြောရင်ကိစ္စမရှိဘူ
း
ဒီလိုတော့ခွဲမှတ်ပေါ့နော
်
ညံနဲ့ပြောရင်ကိစ္စမရှိဥပမာဝိလာခါတို့ပါတို့ဒီလိုပဲပြောခဲ့တာပဲတို့ဖះမှာတို့ဖះမပြောခဲ့ဘူးလ
ား
အခြားခြားသောဖះတွေသူရဲ့ခင်ပွန်းနဲ့သူရဲ့ယောက်မတွေဆုံးမင့်ကတဲ့ထွက်တော်မတွေ့ဘူ
း
မှန်တယ်ထင်လို့လားမှားတယ်ထင်လို့လ
ား
အဲ့ဒါမျိုးကြတော့ဒိဋ္ဌိဆွဲလို့ပြောလို့မရဘူ
း
ညံဆွဲညံနဲ့ဆုံးဖြတ်တာညာနဲ့ဆုံးဖြတ်တာကျဆိုတော့အမှားလို့ပြောမလားမှန်လို့ပြောမလ
ား
အဲ့ဒါကြောင့်မလို့ဆွဲတဲ့ဆိုတိုင်းလည်းပဲပုံကိုဆွဲလို့ဒီလိုတော့မထင်နဲ့ပေါ့ဟုတ်တယ်မဟုတ်လားဆွဲတယ်ဆိုတော့ပုံကိုဆွဲတဲ့ဆိုတိုင်းလည်းပဲပုံကိုဆွဲလို့ထင်လို့မရဘူးညာနဲ့ဆွဲတာဆိုရင်ပုံကိုဆွဲမဟုတ်ဘူ
း
နော်ညာမပါပဲနဲ့ဆွဲရင်တော့ပုံကိုဆွဲကိုကြည့်ညိုတဲ့ဆရာတော်သမတော်ဆွဲတာကအစညာနဲ့ဆွဲရင်တော့ပုံကိုဆွဲမဟုတ်ဘူးညာမပါရင်တော့ပုံကိုဆွဲဖြစ်မှာပဲညံပါတယ်မပါဘူးဆိုတာကိုယ်ပေါ်မှာပဲမတည်ဘူ
း
ဒါသူများကဲခတ်လို့မရဘူ
း
ကိုယ်ကလည်းကိုယ်ပဲသိတယ်ဟုတ်တယ်မလားဟောជីညိုသိင်းလို့ជីညိုတယ်ဒါပုံကိုယ်ဆိုမဟုတ်ဘူးညံဆွဲဟောជីညိုသိင်းလို့ជីညိုတာမဟုတ်ဘူးတို့ကိုယ်ကွယ်နေကြတို့ဆရာမို့လို့ជីညိုတယ်ဆိုရင်တော့ပုံကိုယ်ဆိုဖြစ်သွားပြီဒါပြောတာပေါ့နော
်
အဲ့ဒါကြောင့်မလို့ဒီအလေးနှစ်ခုကညံပါသလားမပါဘူးလားဆိုတာကအင်မတန်သိမ့်မွေးတဲ့အတိတ်ပဲလေးမှာရှိဟုတ်တယ်မလားဆရာကောင်းပြီဒါဖြစ်လို့ရှိရင်ဒီနေရာမှာမိမိရဲ့ယူဆတကုမိမိရဲ့ယူဝါဒတကုအဲ့ဒါလေးကိုမှန်တယ်လို့ဆွဲနေရင်ဘာဆွဲလဲဒိဋ္ဌိဆွဲဟုတ်ရလားဒိဋ္ဌိဆွဲအပုဂ္ဂိုလ်သရမှန်တယ်တတ္တဝသရမှန်တယ်သာသနာမှန်တယ်သမိသရမှန်တယ်ငါသရလည်းမှန်တယ်ငါမမဟုတ်ရင်ဘယ်လိုတော့ငါသမိမမဟုတ်ရင်ဘယ်လိုတော့ငါသားမမဟုတ်ရင်ဘယ်လိုတော့ငါသားမငါသားငါသမိမငါသမီးဒီလိုမိမိယူထားတဲ့အယူကလေးကိုမှန်တယ်လို့ဆွဲနေရင
်
အဲ့ဒါဒိဋ္ဌိဆိုရင်ဒီလိုမလားဟာသားတော်ပြောမယ်သမီးလိုလည်းပြောမယ်ငါသားလိုလည်းပြောမယ်ငါသမီးလိုလည်းပြောမယ်ငါသတိငါခင်ပေါ်ပြောတော့ပြောမယ်ဒါပေမဲ့စိတ်ထဲမှာမှန်တယ်လို့တော့စွဲမထားဘူ
း
အဲ့ဒါဆိုရင်ဒိဋ္ဌိဖြစ်လား
ဖြစ်ပါဘူးဗျာ
ဒီတော့အပြောကိစ္စမရှိဘူးအစွဲကအရေးကြီးတယ်အစွဲမစွဲဘူ
း
အရေးကြီးတယ်ပြောတာကိစ္စမရှိဘူးနော
်
မြတ်စွာဘုရားသခင်ကရမကြီးတော်မှာပဲဒီလိုပဲသုံးတာပဲငါဆိုတဲ့သုံးတော့နေမသုံးမလားသုံ
း
ငါသဘေငါသင်္ကန်းဒါသုံးသေးတာပဲဒါပေမဲ့အစွဲရှိလား ဝိသကကျောင်းမကြီးလည်းသောတာပန်ပေမဲ့စွဲသေးတာပဲအဲပြောသေးတာပဲငါသားငါသမီးငါသနီးငါခင်ပွန်းငါမီမပြောဘူးလားပြောလားသောတော်ဒီဘုံမှာဒိဋ္ဌိနဲ့စွဲသေးလား မစွဲတော့ဘူးတဏှာစွဲတော့ရှိသေးတာပေါ့သောတာပန်ဖြစ်တဲ့အတွက်တဏှာစွဲတော့မရှိဘူးလားခင်နာမင်းနဲ့ဆိုတဲ့တဏှာစွဲလေးရှိတဲ့အခါကျတော့သူမိနေသေးတော့သူငိုသေးတာဘူးဒါပုဂ္ဂိုလ်တ attva စွဲနဲ့ငိုတာလားတဏှာစွဲနဲ့ငိုတာလားအဲအနာဂတ်ဖြစ်သွားတဲ့ပုဂ္ဂိုလ်များကြတော့တဏှာစွဲလည်းမရှိတော့ဘူးဟုတ်တယ်မလားသူတို့ကြတော့ငိုတော့ဘူးသိလို့မလားအဲ့ဒါထားပါတော့နော်ဒီတော့ဆွဲသည်တခြားလားဒိဋ္ဌိလားဒ
ိဋ္ဌ
ိပါဗျာငါလို့ဆွဲအဲ့ဒီအဆွဲပေါ်မှာနော်ပုဂ္ဂိုလ်တ attva ငါလို့ယူထားတဲ့အယူအပေါ်မှာဆွဲနေရင်ဗာဒိဋ္ဌိအဲဘာဥပါဒံဒိဋ္ဌိပါဒံသီလပတုပါဒံဆိုတာကအကျင့်နော်အကျင့်အကျင့်အကျင့်ဆိုတာကကိုယ့်ရဲ့ဓလိစရဝါဒနာလို့ပြောကြပါစို့ကိုယ့်ဝါဒနာလေးကမှန်တယ်ဒီဝါဒနာလေးမစွန့်နိုင်ဘူးကိုယ့်အကျင့်မစွန့်နိုင်ဘူးအဲ့ဒီအကျင့်လေးပေါ်မှာစွဲနေတယ်အဲ့ဒီစွဲတယ်ဘာစွဲတော့သီလပတုပရမတ္တအဲ့ဒါလည်းကောင်းတဲ့စွဲရှိတယ်မကောင်းတဲ့စွဲရှိတယ်ဟုတ်တယ်မလားဖျားသွားနေကြမလို့သွားတယ်ဒါလည်းစွဲပဲဒါကိုဥပါဒဏ်လို့သွားပြောလို့မရဘူ
း
တရားဒီအချိန်တရားနာနေကြမို့တရားမနာပဲမနေနိုင်ဘူးဟုတ်တယ်မလားဒါကိုလည်းဥပါဒဏ်စွဲလို့သွားပြောလို့ဒါကြတော့ဉာဏ်လို့ခေါ်တယ
်
။ဟုတ်ရလား
။
ဉာဏ်လို့ခေါ်တယ်နော်။အဲနိဗ္ဗာန်ရောက်ကြမဟုတ်တဲ့ခြားခြားတော့အကျင့်တွေပေါ်မှာအဲ့ဒီအကျင့်တွေကိုမှန်လို့ထင်ပြီးတော့စွဲနေရင်အဲ့ဒါကြတော့သီလပတုပါဒံဖြစ်သွားပြီ။ဒါတချို့တချို့မြတ်စွာဘုရားလက်ထက်ကရှိပါတဲ့သုဘုံပေါ်ထိုင်နေတာတော့နော်။နေဘူးကြီးတွေမှာသွားထိုင်နေတာတော့ဒီအကျင့်ကျင့်မှနိဗ္ဗာန်ရောက်မယ
်
။မှန်သလားမှားသလား
။
အဲ့ဒီမှားကိုစွဲနေတာမဟုတ်လို့ဥပါဒ်ဟုတ်တယ်မလားအမှန်ဆွဲလားအမှားဆွဲလား
အမှန်ဆွဲ
ပါဗျာဒါကြောင့်မလို့ဥပါဒ်။အဲဒါကြတဲ့ပုဂ္ဂိုလ်တွေဆိုလို့ချင်းခွေးလိုကျင်းတယ်နွားလိုကျင်းတယ်ခွေးလိုကျင်းတဲ့ပုဂ္ဂိုလ်ကလည်းခွေးလိုစားတယ်ခွေးလိုဥတယ်နွားလိုကျင်းတဲ့ပုဂ္ဂိုလ်ကလည်းနွားလိုစားတယ်နွားလိုပဲလှုပ်ရှားတယ်။အဲဒီအရှင်းနေနဲ့နိဗ္ဗာန်ရောက်မယ်လို့သူတို့ကအမှန်ထင်နေရင်အဲဒါဒီဥပါဒ်ဥပါဒ်ဘာဥပါဒ်လဲအဲဒါသီလပတုပါဒ်မှားသောအကျင့်တွေကိုအမှန်လို့ယူထားတာဟုတ်တယ်မဟုတ်လားနောက်ဆုံးဖြစ်တဲ့ဥပါဒံကဘာလဲအတ္တဝါဒုပါဒအတ္တဝါဒုပါဒဆိုတာငါဆိုရင
်
ငါဘာဖြစ်ဖြစ်ငါဟုတ်တယ်မဟုတ်လ
ား
ငါဒါလဲငါပဲမြင်တာလဲငါပဲကြားတာလဲရှေ့ဆိုင်တာလဲစားတာလဲတွေ့တည်တာလဲတွေ့တာခေါ်တာလဲအကောင်လုံးကငါနဲ့ဆွဲနေတာအဲ့ဒါကြတော့ဘာလဲအတ္တဝါဒုပါဒအတ္တဝါဒုပါဒံကိုတက္ကရာဒိဋ္ဌိလို့လည်းဒီလိုလည်းခေါ်တယ
်
ဟုတ်တယ်မလားအလုံးပေါင်းတော့ဆွဲပါမလို့မျိုးလဲအစွဲလေးမျိုးနော်အဲ့ဒီအစွဲလေးမျိုးတော့မှအဓိကပင်ရင်းကြဆုံးကဘယ်အစွဲကပြင်းထန်ဆုံးလဲကိုယ့်ကိုယ်ကိုစွဲနေတဲ့အစွဲကအပြင်းထန်ဆုံးဒီလိုမလားကိုယ့်ကိုယ်ကိုစွဲတဲ့ငါစွဲကအပြင်းထန်ဆုံးငါစွဲရှိလို့ငါလောက်တဲ့အလုံးမှန်နေဆိုတာဖြစ်လာတာကိုဒီလိုမလားအဲ့ဒါကြောင့်မလို့ဘုန်းကြီးတို့ပြိတ္တတွေဒီနေရာလေးမှာဘုန်းကြီးစမ်းပြီလို့ပြောရမယ်ဆိုရင်ငါဆွဲရဲ့ငါနဲ့ပတ်သက်တဲ့ဆွဲရဲ့ငါဆွဲကအတ္တဆွဲငါနဲ့ပတ်သက်တဲ့ဆွဲဆွဲကအတ္တနိယဆွဲနှစ်မျိုးရှိတယ်နော
်
ကြံပြောကြည့်စမ
်း
ငါဆွဲကအတ္တဆွဲငါနဲ့ပတ်သက်တဲ့ဆွဲကအတ္တနိယဆွဲအဲ့ဒီနှစ်မျိုးထဲမှာဘလူကအဓိကအတ္တဆွဲကအဓိကနော်အတ္တပြောက်ရင်အတ္တနိယလည်းပြောက်အတ္တမပြောက်ရင
်
အတ္တနိယမပြောက်ဘူးဒီလိုမဟုတ်လားငါဆွဲရှိတဲ့အတွေ့ငါသားဆိုတာဖြစ်လာတယ
်
ငါသမီးဆိုတာဖြစ်လာတယ်ငါဆွဲရှိတော့ငါချမ်းသာခြင်းနဲ့ဟောငါချမ်းသာခြင်းနဲ့အခါကျတော့ဘလုံးနည်းနဲ့ချမ်းသာပါမလဲဆိုပြီးတော့အာကိုရာလေးတွေလိုက်ရှာတယ
်
ခရီးဖုန်းတော်ပရိသတ်တွေသာသနာတော်မှာအပအာကိုရာလေးတွေမရှာဘူးလားရှာလက်တို့ဘိုးတော်တို့စသည်ဖြင့်မရှာဘူးလားရှာဘာရှာတာလဲအာကိုရာရှာဘာဖြစ်လို့အာကိုရာရှာတယ်လဲမေးရင်ချမ်းသာခြင်းလို့ဘာဖြစ်လို့လဲချမ်းသာခြင်းလို့ကြမ်းမာခြင်းလို့မဟုတ်လ
ား
ချမ်းသာခြင်းလို့ကြမ်းမာခြင်းလို့ဆိုတဲ့စိတ်ရှိလို့သွားရှာတာပေါ့ချမ်းသာခြင်းလို့ကြမ်းမာခြင်းလို့ဆိုတဲ့စိတ်သာမရှိရင်အလကားတတ်တဲ့ဘုရားသောဆွမ်းမလဲဟုတ်တယ်မဟုတ်လား ပြီးတော့ချမ်းသာခြင်းလို့အာကိုရှာတယ်ချမ်းသာခြင်းလို့အာကိုရှာတယ်အစဉ်ပြေခြင်းလို့အာကိုရှာတယ်တိုးတက်ခြင်းလို့
အာက
ိုရှာတယ်စေဘာဥစ္စာလာလာပါတိုးတက်ခြင်းလို့အာကိုရှာတယ်နော်အဲ့ဒီအာကိုရှာတဲ့ပင့်ရင်းကတခြားလားငါလ
ား
ချမ်းသာခြင်းလားဘလို့တော့ချမ်းသာခြင်းလား စေဘာတိုးတက်ခြင်းလားရာထူးတိုးခြင်းလားငါးဆွဲကြီးကရှိနေတဲ့အခါကျတော့အဲဒီငါးဆွဲကြီးကိုဖြစ်ဖို့အတွက်အားကိုရလေးရှာကြတာဟုတ်တယ်မဟုတ်လားအဲ့တော့ဘုန်းကြီးတို့ပရိသတ်တွေဒီနေရာမှာဘုန်းကြီးပြောနေတာကငါးဆွဲဆိုတဲ့ငါပေါ်မှာဆွဲနေတဲ့အတ္တရှိနေတဲ့မြတ်ကလပ်ပတ်လုံးဒီပုဂ္ဂိုလ်အားကိုရှာအောင်ပါပဲဒီတယောက်အားကိုရှာလို့မရရင်နောက်တယောက်ရှာပါပဲနောက်တယောက်မရရင်နောက်တယောက်ရှာပါပဲဒီလိုမဟုတ်လားအာကုံလုံးအာကိုရှာတဲ့အရာအလုံးပုဂ္ဂိုလ်တရားအလုံးကိုဘယ်အာကိုကမှမရှာတော့ပါဘူးဆိုရင်ဘလို့အရင်ဖြုတ်ငါဇောကိုဖြုတ်လိုက်ငါဇောကိုဖြုတ်လိုက်ရင်ငါချမ်းသာခြင်းစရာလိုသေးလ
ား
ငါချမ်းသာဖို့လဲမလိုဘူးငါကျမ်းမာဖို့လဲမလိုဘူးငါစေဘာတုတ်တက်ဖို့လဲငါရာထူးတုတ်ဖို့လဲဘာဖြစ်လို့တော့ငါမရှိဘူးဟုတ်တယ်မလားငါမရှိဘူးဆိုရင်ငါနဲ့ပတ်သက်တာတွေမရှိတော့ဘူး။ဒီဘဝကျင်နာလည်းမရှိ၊ချမ်းသာကျင်နာလည်းမရှိ။အဲဒီလိုဆိုဘာမှအားကိုးစရာမလိုတော့ဘူး။ဖယားတရားတန်ခါယရဏသုံးပါးမှာတပါဘလို့အားကိုးစရာလိုသေးလဲ
။
ဖယားတရားတန်ခါယရဏသုံးပါးအားကိုးဓာတိပင်လည်းရင်ဘုန်းကြီးတို့ပြိတ္တတည်းကျမ်းမာခြင်းလို့လားချမ်းသာခြင်းလို့လားယာရုတိုးခြင်းလို့လ
ား
ကျမ်းမာခြင်းလို့ချမ်းသာခြင်းလို့ယာရုတိုးခြင်းလို့ဆိုရင်ဒီအားကိုးမှုသည်မှန်သလားမှားလားတရားရခြင်းလို့နိဗ္ဗာန်လိုခြင်းလို့ဒီလိုမလားအဲ့ဒါမှအဲ့ဒီအာကိုမှန်မယ်အဲ့ဒီလိုမှမဟုတ်ရင်ဒီအာကိုမှန်မလားဒါလည်းပုဂ္ဂိုလ်ဆိုရဲပါသွားတာပဲအဘယ်ဖုန်းကြီးအကိုအကွယ်မှလာလာပါတိုးမယ်ဘယ်ဆရာတော်သွားပြီးတော့လူလိုတန်းလို့ရှင်းရင်စေဘောဥစ္စာတွေဖြစ်မယ်ပုဂ္ဂိုလ်ဆိုပါနေတာပဲဘုရားကိုယ်ကြွယ်တာတော့မှဟာအရှိတ်ဘက်ကမြတ်ပဲရုပ်ပွားတော်သွားပြီးတော့ပရိသေလို့ရှင်းရင်စေဘောဥစ္စာတိုးမယ်ဟုတ်လားအာနောက်ဘက်ကဘယ်ရုပ်ွားတော်ကိုသွားပြီးတော့ကိုယ်ခွေလို့ရှိရင်ကျမ်းမာရည်တွေကောင်းမယ
်
ဒီမှာတော့မသိဘူးရန်ကုန်မှာရှိတဲ့ကောင်မှာအများကြီးပဲဟုတ်တယ်မဟုတ်လားဖရာချင်းတူတူတော့ခွဲသေးတာဒီဖရာသွားရှိခေါ်တာကကျမ်းမာရည်အတွက်ကျမ်းမာလို့တဲ့ပုဂ္ဂိုလ်ကဒီဖရာခြံသာခြင်းတဲ့ပုဂ္ဂိုလ်ကဒီဖရာယာရုတို့ခြင်းတဲ့ပုဂ္ဂိုလ်ကဒီဖရာထွက်ရပေါက်ခြင်းတဲ့ပုဂ္ဂိုလ်ကဒီဖရာဒီလိုမဟုတ်လားမခွဲဘူးလားခွဲလားဖရာချင်းတူတူဘာလို့ခွဲလဲပုဂ္ဂိုလ်သက်ရှိတော့ပေါ့ဘာလို့ခွဲလဲအဲ့ဒီတော့မိမိရဲ့တဏ္ဍာဒိဋ္ဌိမပြုတ်လို့ရှိရင်ပုဂ္ဂိုလ်သက်ကတော့ရှိနေမှာပဲဟုတ်ရလားမိမိတဏ္ဍာအတ္တဆွဲဒိဋ္ဌိဆွဲတက္ကရာဒိဋ္ဌိဆွဲမကင်းသမျှကလပ်ပတ်လုံးအပြင်ပအာကိုရာလေးတွေရှားနေမှာပဲဒီလိုမဟုတ်လားအဲ့ဒါကြောင့်ဘုန်းကြီးကတခါတခါပြောပါတယ်ခင်ဗျားတို့နှစ်ကိုကွယ်တယ်မှန်တယ်လို့မပြောလို့ဘူးကိုကွယ်ပါလို့လဲမပြောလို့ဘူးသို့တော့နာအောင်ဒီဖြုတ်ဖို့တဲ့မိမိတဏ္ဍာမှာရှိတဲ့အတ္တဒိဋ္ဌိဖြုတ်ဖို့ဘယ်လိုကအရေးကြီးအဲအဲ့ဒါအရေးကြီးတယ်နော်နာအောင်ဒီဆွဲပါလို့တော့မပြောလို့ပါဘူးဖြုတ်ပါလို့လည်းမပြောလို့ဘူးဆွဲပါလို့လည်းမပြောလို့ဘူးဆွဲခြင်းဆွမဆွဲခြင်းနေအရေးဆုံးဘာပြောဖို့လို့လဲမိမိတဏ္ဍာမှာရှိတဲ့အတ္တပြုတ်ဖို့တော့အရေးကြီးတယ်မိမိတဏ္ဍာမှာရှိတဲ့အတ္တပြုတ်ရင်နာအောင်ဒီအလိုလိုပြုတ်လိမ့်မယ်အထုဖြုတ်စရာမလိုဘူးဘလို့ကမှသွားပြီးတင်းဆွဲချပင်းနေစရာမလိုဘူ
း
ဟုတ်တယ်မဟုတ်လားဘလို့ပဲတင်းဆွဲချဆွဲချမိမိတဏ္ဍာမှာရှိတဲ့အတ္တမပြောလို့ကတော့ဒီအာကိုမရှိလဲနောက်အာကိုတခုရှာအောင်ပါပဲမနေကိုမနေဘူးမနေဘူးဟုတ်တယ်မဟုတ်လားအာကိုတခုရှာအောင်ပါပဲအဲ့ဒီတော့အာကိုရှာတာဘာဖြစ်လို့ရှာတာတော့ငါဆိုတဲ့အတ္တရှိလို့နော်ငါအတ္တရှိတော့ငါအာကိုခြင်းနဲ့အစကရကငါဆိုတဲ့အတ္တတာမရှိရင်အာကိုတွေရှာပါ့မလားအဲဒါကြောင့်မလို့အခြားခြားခြားခြားသောအစွဲတွေပြုတ်ဖို့တဲ့ငါဆွဲပြုတ်ဖို့ဘုလူကရေးကြည့်အခြားခြားသလားတော့အများကြီးပေါ့ဗျာကိုမသိနိုင်တဲ့အရာတွေလည်းအများကြီးရှိတာပေါ့ဟုတ်တယ်မဟုတ်လားအဲတော့အခြားခြားခြားခြားသောအာကိုရာတွေကိုကိုရာတွေပြုတ်ဖို့တဲ့အဓိကဘာဆွဲပြုတ်ဖို့ရေးကြည့်တော့ငါဆွဲတာပြုတ်ပါစီဟုတ်တယ်မလားငါဆွဲတာပြုတ်ပါစေဖရာတရားတန်ခါယရဏသုံးပါးမှတပါဘလို့မှအာကိုမရှာတော့အလုံးလုံးကိုပြုတ်ကိုပြုတ်တာဟုတ်ရဲ့လားအဲ့ဒါတွေမပြုတ်တာဘာကြောင့်မပြုတ်တာတော့ငါဆွဲမပြုတ်လို့မပြုတ်တာ နော်အဲ့ဒါကြောင့်မလို့ခွင်တော်ပရိသတ်တွေသရဝါသွားရှာတာနဲ့ကိုယ့်ကိုယ်ကိုရှာတာဘယ်လိုကမြတ
်
သရဝါသွားရှာတာနဲ့ကိုယ့်ကိုယ်ကိုရှာတာဘယ်လိုကမှန်တော့ခွင်တော်ပရိသတ်တွေကကုမသဘောပေါက်တာဘာသာဝေဂီ30မြတ်စွာဘုရားပြောလိုက်တာနဲ့ချင်းချင်းတန်သဘောပေါက်သွားတယ
်
မလာပါရှင်ဖေဟာတရဘာရှာတာနဲ့စာရင်ကိုယ့်ကိုယ်ကိုရှာတာကပို့မြတ်ပါတယ်ဖေဟာမဖြစ်ဘူးလားဖြစ်လားအဲ့တော့ဖြစ်ပြီးတာနဲ့လည်းပြိုင်နေတော့ဒီသူတို့လိုက်ရှာလို့တဲ့အမျိုးသမီးနောက်ကိုလိုက်သေးလားမလိုက်တော့ဘူးမြတ်စွာဘုရားနားမှာပဲထိုင်ပြီးတော့အေးအေးဆေးဆေးထိုင်လိုက်တယ်အားလည်းပြတ်ထွက်သွားတယ်စိန်ပေါ်မှာလည်းသတိမရတော့ဘူးရွှေပေါ်မှာလည်းသတိမရတော့ဘူးလောတန်စာယရဏပေါ်မှာလည်းသတိမရတော့ငွေကြီးတွေပေါ်မှာလည်းသတိမရတော့ဘူးဒီလိုမလားစိတ်နဲ့ရွှေတဲ့ငွေကြီးတွေရှာတယ်သလားမိမိလားသူတော်ပါလား သူတော်ပါကိုရှာတာဒီမိမိစက်ပြုတ်လို့လားမပြုတ်လ
ား
ငါရှိနေတဲ့ရင်ငါစိတ်ဆိုတာဖြစ်လာတာပဲ
င
ါရှိနေတဲ့ရင်ငါရွှေဆိုတာဖြစ်လာတာပဲငါရှိနေတဲ့ရင်ငါပိုက်ဆံဆိုတာဖြစ်လာတာပဲငါစက်ပြုတ်သွားရင်ငါစိတ်ငါရွှေငါပိုက်ဆံဆိုတာရှိတော့အားလည်းပြတ်ထွက်သွားတယ
်
ဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်လို့ပစ္စည်းအပေါ်မှာငါဟာနဲ့ဆွနေခြင်းသည်သာဆွဲရှိလို့အခုဗရဝေကရညင်တော်သုံးကြိမ်နော်ဒီမျိုးသမီးနောက်လိုက်တာအမျိုးသမီးတွေ့ကျင်လို့လားစိတ်နဲ့ရွှေတွေပြန်လို့ကျင်လို့လားစိ
တ်
နဲ့ရွှေတွေပြန်လို့ကျင်လို့ပါဗျာအဲ့ဒီလိုသဘောပေါက်ပါဟုတ်တယ်မဟုတ်လားဒီမျိုးသမီးတွေ့ကျင်လို့မဟုတ်ဘူးနော
်
ဘာတွေပြန်လို့ကျင်လို့လဲစိ
တ်နဲ့ရွှေတွေပြန်လို့ကျင်လို့
ပါဗျာဘာဖြစ်လို့စိတ်နဲ့ရွှေတွေပြန်လို့ကျင်ရတာတော့ငါဟာမဟုတ်လို့ပေါ့ဟုတ်တယ်မဟုတ်လားငါဟာမဟုတ်လို့ပေါ့ငါဟာမဟုတ်ငါပြန်လို့ကျင်တာပေါ့ဒီလိုမလားငါဟာဆိုကြတဲ့ကောကငါရှိလို့ငါဟာရှိဘာဖြစ်လဲငါသာမရှိငါဟာရှိပါမလ
ား
မရှိပါဘူးငါရှိလို့ငါစိန်ဆိုတာဖြစ်တာငါရှိလို့ငါရွှေဆိုတာရှိတာငါရှိလို့ငါပစ္စည်းဆိုတာရှိတာဒီလိုမလ
ား
အစကတည်းကငါသာမရှိငါပစ္စည်းဆိုတာရှိပါမလားအဲ့ဒီတော့အဲ့ဒီပစ္စည်းကိုတော့ရှာဖွေဖို့တဲ့မိမိတဏ္ဍာမှာရှိတဲ့ငါဆိုတာဘယ်မှာငါလဲငါသရဘယ်ရတော့ငါသရတကယ်ရှိသလားမရှိဘူးလားသရကိုရှာဖွေဖို့ကအရင်မကြည့်ဘူးလားကြည့်ပါဘူးအဲ့ဒါကြောင့်မလို့ဒီမျိုးသမီးနောက်ကဘလို့မှမလိုက်တော့လိုက်လေလားလိုက်ပါဘူးအေးစစ်စစ်ပဲထိုင်နေလိုက်တော့တာငါဆွမ်းမပြောင်းရင်ဘုန်းတော်ပြိသက်တည်းမလွဲ့တာလို့လားထိုင်နေမှာစိတ်ကအဲ့ဒီရောက်နေမှာဟုတ်တယ်မဟုတ်လားအခုဘာဖြစ်လို့အဲ့ဒီလိုမရောက်ဘဲနဲ့အေးစစ်စစ်ထိုင်နေနေတာတော့အဲကိုကိုကိုရှာလိုက်တဲ့အခါကျတော့ပုဂ္ဂိုလ်လည်းမတွေ့တတ္တဝါလည်းမတွေ့ငါလည်းမတွေ့ဘူးတခြားတွေ့တာလားယောက်ျားတွေ့တာလားဟာယောက်ျားခန္ဓာယောက်ျားခန္ဓာပဲဒီထဲမှာငါမှမဟုတ်ပဲတ
တ
္တဝါမှမဟုတ်ပဲယောက်ျားမိမှမဟုတ်ပဲတကယ်တော့တကယ်ကြားတော့ဒါယောက်ျားပဲအမြင်မှမတွေ့ဘူးလားတွေ့သွားလားအဲ့လိုတွေ့သွားလိုက်တဲ့အခါကျတော့ပုဂ္ဂိုလ်တော်ကငါဆိုတဲ့ဆွဲခြင်းမကင်းဘူးလားကင်းပါဘူ
း
ကင်းသွားတယ်နော်ကင်းသွားတော့ပုဂ္ဂိုလ်တော်ကငါဆိုတဲ့ဆွဲကင်းသွားရင်ဗမဲရမယ်သောတာပတ္တိမေဗာမေရမှာတော့အဲ့ဒါတချို့တချို့ပုဂ္ဂိုလ်တွေကသောတာပန်ရတယ်ပေါ့သောတာပန်ဖြစ်တယ်ပေါ့နော်တချို့တချို့ကသက္ကရာကံဖြစ်တယ်တချို့တချို့ကအနာကံဖြစ်တယ်ယဟန္တာတော့မဖြစ်ပါဘူ
း
သောတာပန်ဖြစ်ခဲ့ရင်လည်းသောတာပန်နဲ့ပတ်သက်သောတာပန်ဖြစ်ခဲ့ရင်လည်းပဲသောတာပတ္တိမေကပယ်သလိုက်တဲ့အတွက်အပယ်၄ပါးသန္တရာနဲ့ပတ်သက်တဲ့ဇာတိရအောင်မလ
ား
သရမရဏရအောင်မလား ကိုနာသိတွေ့ရောမလ
ား
ကိုနာသိမကင်းမလားကင်းသွားတခြားကြောင်လားအရှာဖွေမှန်သွားလို့သောသောတော်ကအတိုင်းသာစိန်တွေသွားရှာငွေတွေသွားရှာယရဏတွေသွားရှာအဲ့ဒီလိုသွားရှာလိုက်မယ်ဆိုအဲ့ဒီဘဝနဲ့သာသိသွားမယ်ဆိုရင်အပယ်လေးပါးသန္တရာလွတ်ပါမလွတ
်ပါဘူး
ခင်ဗျအပယ်လေးပါးသန္တရာမလွတ်ဘူ
း
အရှာမှားတယ
်
ဟုတ်တယ်မလားအဲ့ဘဝနဲ့ပရိသတ်တွေလည်းယနေ့အရှာမှားရမှာလားအရှာမှားရမှာအရှာမှားရင်တော့အပယ်လေးပါးသန္တရာခုနသိနေတွေ့မှာပဲအရှာမှန်ရင်တော့အ ਨੇ ဆုံးတော့အပယ်လေးပါးသန္တရာအိုနာသိမမလို့ဘုလားလို့လ
ား
ဒီထက်မကတစိတ်တည်းရင်လူချမ်းသလူဘုံနတ်ဘုံဆိုတဲ့အိုနာသိမမလို့ဘုလားလို့ဒီထက်မကတစိတ်တည်းရင်30ဘုံအိုနာသိအားလုံးမမလို့ဘုလားလို့အရှာမှားလို့လားအရှာမှန်အဲ့ဒါကြောင့်မှန်သောရှာဖွေခြင်းနဲ့ပဲရှာဖွေကြပါမှားသောရှာဖွေခြင်းနဲ့ပဲရှာဖွေကြပါနဲ့ဗတ္တဝဲကိညင်တော်သုံးချက်ကိုနမောနာယူပြီးတော့အမှားရှာမှလားအမှန်ရှာမှလားအမှန်ရှာတော့တခြားသွားရှာမလားခန္ဓာမှာရှာမလ
ား
ခန္ဓာရှာတော့တခြားတွေ့မလားဖြစ်ပြတွေ့မလား ဖြစ်ပြတကဗာသိစာ
သ
ူတဲ့ဉာဏ်က
က
ိလေသာတရားတွေသိတာကအဲခန္ဓာစားသိငြိမ့်တာကအိုနာသိလွတ်သွားတာကလည်းပဲနိရောဓသစ္စာပါပဲ
ဒါလည်းခေါ်လိုက်ကြပေါ့ဒီကျမ်းချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာ့မြတ်ကြီးကိုနိလသဖွဲ့တင့်နေအောင်ပြုစုဆောင်ရှောက်ထပ်ပါနိုင်တော့သာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ